Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American ဇန်ကနေ2022ခုနှစ်မေလ14ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဆိုင်းပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်ရုရှားကိုရေးယူပိတ်ဆို့မှုတွေတိုးမြင့်ပြီးတော့ယူကရိန်းကိုလက်နက်အကူအညီတွေဆက်ပေးသွားမယ်လို့ G7 နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေကကတိပြုပြောကြားလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံမှာတော့ COVID ကြောင့်တေဆုံးသူ28ယောက်ရှိသွားပြီဖြစ်ပါတယ်လို့ KCN သတင်းကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာတော့ရုရှားရဲ့ကျူးကျော်စစ်ကိုခံရတဲ့ယူကရိန်းနိုင်ငံကတောင်သူလယ်သမားတွေဘလို့အခက်အခဲတွေနဲ့ကြုံနေရတယ်ဆိုတဲ့သတင်းအပဝင်အပတ်စဉ်ဒုအတန်အစီအစဉ်မှာဆိုရင်တော့
ကိုထုံသေးသေးတယ်မှာရဲဒါမှနားကြားနေရတယ်လေသူကပြောတယ်နော်ဒီဒီလူနာအတွေ့လုံးဝမရှိဘူးသူ15မိနစ်တွင်ရအောင်အပြီးလောက်မှရမယ်ဆိုပြီးအဲ့လိုပြောနေနားထဲမှာကြားနေတယ်ဩကောမမျိုးလုံးများပြာပြီးတော့လေနူးနေပေပြီးတော့
ဒီမနိုင်ငံကအစိုးရဆေးရုံနေမှာတွေးလူရှင်တွေနဲလာတာကြောင့်တွေးတွင်းကုသမှုတွေအခက်အခဲကြုံနေရတဲ့အကြောင်းလူနာရှင်တဦးပြောသွားတာကိုဒုအတန်အစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်ဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းနဲ့နိုင်ငံကသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အာဆီယံနိုင်ငံတွေကိုယူကရိန်းကျူးကျော်ဆင်းတဲ့ပတ်သက်ပြီးတော့ခိုင်မာမာယက်တီကြဖို့အမေရိကန်ဘက်ကတိုက်တွန်းနေပေမဲ့အခုအမေရိကန်အာဆီယံထိပ်သီးစနစ်ဝယ်ပြီးမှတော့ယူကရိန်းဆင်းတဲ့ပတ်သက်ပြီးတော့ရုရှားကိုဝေဖန်ရှုံချမှုမျိုးထွက်မလာခဲ့ပါဘူးရုရှားသမ္မတပူတင်ကိုဝေဖန်တာမျိုးအာဆီယံနိုင်ငံတွေဘက်ကသတိထားပြီးတော့ရှောင်ဖဲနေပါတယ်အထူးသဖြင့်အင်ဒိုနီးရှားအပါအဝင်အာဆီယံနိုင်ငံတွေဟာရုရှားယူကရိန်းအရေးမှာကြားနေဖို့ကြိုးစားနေတာပါအာဆီယံဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံဟာဆိုရင်လေယူကရိန်းစစ်မှာရုရှားဘက်ကနေပြီးတော့ကာဝယ်ပြောဆိုတဲ့အထိရှိခဲ့ပါတယ်အင်ဒိုနီးရှားမှာမကြာမီကျင်းပမဲ့ G20 စမုထေသီးညီလာခံမှာရုရှားကိုဖယ်ကျင်ထားဖို့ပြောဆိုမှုတွေရှိနေပြီးတော့ရုရှားတက်လာမယ်ဆိုရင်တော့အစည်းအဝေးတပိတ်မှောက်မယ်ဆိုပြီးတော့အနောက်နိုင်ငံတချို့ကချင်းချောက်ထားပါတယ်။နိုင်ငံရေးသုံးသပ်သူတချို့ကတော့အမေရိကန်ပြောင်စုအနေနဲ့အာဆီယံနဲ့ဆက်ဆံရေးမှာတရုတ်နဲ့ရှင်ပြန်ရေးအဓိကမဟာမိတ်လို့သဘောထားတာမဟုတ်လို့ရုရှားကိစ္စမှာအာဆီယံနဲ့တိတ်ပြီးတော့တင်းတင်းမမာမဖြစ်လို့ဘူးလို့ယူဆပါတယ်။ထိပ်သီးစည်းဝေးပြီးပြည်တော်ကြီးညာချက်ထဲမှာတော့ယူကရိန်းနိုင်ငံရဲ့အချို့ချာအာဏာပိုင်မှုနိုင်ငံရေးလွတ်လပ်မှုနေမည်ပိုင်ဆိုးမှုတွေကိုအတိအမှတ်ပြုတယ်လို့ပဲဖော်ပြပြီးတော့ရုရှားကိုအမည်တက်ပြီးတော့ဝေဖန်တာမျိုးမရှိပါဘူး။မြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ပြီးတော့နိုင်ငံအချင်းသားတွေကိုလွှတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုပါတယ်။မြန်မာပြည်အာဆီယံဘုံသဘောတူညီချက်5ရပ်ကိုအချိန်မီအကောင်အထည်ဖော်ဆောင်ဖို့အမေရိကန်အာဆီယံထိပ်သီးစနစ်ဝတ်ပြီးပြည်တွက်ကြီးညာချက်မှာတိုက်တွန်းခဲ့တာပါ။လက်ရှိကြုံရတဲ့မြန်မာအကြက်တဲ့အခြေအနေပေါ်မှာလည်းလွန်တရာစိုးရိမ်မိတယ်လို့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကဖော်ပြပါရတယ်။ဒီအကြက်တဲ့ကိုညီညွတ်စွာနဲ့အပြည့်ထုတ်နိုင်ဖို့အာဆီယံထူးကိုယ်စားလှယ်ကတဆင့်အာဆီယံရဲ့ကြိုးပမ်းနေမှုပေါ်မှာလည်းထောက်ခံအားပေးတယ်လို့ဖော်ပြပါရတယ်။နှစ်ရကြာပြုလုပ်ခဲ့တဲ့အမေရိကန်အာဆီယံထိပ်သီးစနစ်ဝယ်ပြီးအချက်28ချက်ပါပူရဲကြီးညာချက်ထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံရေးကိုအချက်တစ်ချက်အနေနဲ့ဖော်ပြခဲ့တာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီအကြီးအကဲကိုဖိတ်ကြားခြင်းမပြုခဲ့ပဲနဲ့မြန်မာနိုင်ငံကုစားပြုနေရမှာခုံလွတ်ပဲချထားပါရယ်။အစည်းအဝေးကျင်းပနေတဲ့တချိန်ထဲမှာပဲဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံကြေးဝန်ကြီးကိုအမေရိကန်ဆွေကခေါ်ယူတွေ့ဆုံခဲ့တာကြောင့်မြန်မာစစ်ကောင်စီဘက်ကအမေရိကန်ဆွေရဲ့ရည်တည်ချက်ပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါရယ်။မလေးရှားနိုင်ငံကြေးဝန်ကြီးကလည်းမြန်မာအရေးကိုဖြည့်ရှင်းဖို့ NUG ကိုထိဆက်ဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့အာဆီယံထူးကိုယ်စားလှယ်ကိုတိုက်တွန်းထားပါရယ်။မလေးရှားနိုင်ငံရဲ့ဝန်ကြီးဟာဝါရှင်တန် DC မှာရှိစဉ်အခုမေလ14ရက်နေ့မှာ NUG နိုင်ငံရဲ့ဝန်ကြီးဒေါ်စင်မအောင်နဲ့လူကိုယ်တိုင်တွေ့ဆုံစကားပြောဖို့ရှိပါတယ်။ရုရှားကိုစီးပွားရေးပိတ်ဆို့ပြီးတော့နိုင်ငံရေးအထူးကြံစီဖို့တိုးမြင့်လုပ်မှာဖြစ်တယ်လို့ပဲယူကရိန်းကိုလည်းလက်နက်အကူအညီတွေဆက်ပေးသွားမယ်လို့ G7 ဆက်မှုထိပ်သီး9နိုင်ငံနိုင်ငံရဲ့ဝန်ကြီးတွေကတိကဝတ်ပြုခဲ့ပါတယ်။ Britain, Canada, Germany, ပြင်သစ် Italy, Japan, America နဲ့ဥရောပသမဂ္ဂကအခြေခံတန်တမန်တွေဟာစစ်ဖက်နဲ့ကာကွယ်ရေးအထောက်ပံ့တွေကိုလိုအပ်သလိုအချင်းကြာကြာဆက်ပြီးတော့ထောက်ပံ့သွားဖို့လည်းကတိပေးခဲ့ကြပါတယ်။ရုရှားပေါ်စီးပွားရေးတက်ခတ်မှုတွေကြောင့်စားနပ်ရိက္ခာဖူလုံရေးပြဿနာကြုံလာတဲ့ဆိုပြီးတော့အနောက်နိုင်ငံတွေကိုပုံဖြတ်ဖို့ရုရှားကလှုပ်ကြံဖန်တီးနေတယ်ဆိုပြီးတော့လည်းဆွေးနွေးခဲ့သလို ရုရှားကိုမကူညီဖို့တရုတ်ကိုတိုက်တွန်းဖို့လည်းဆွေးနွေးခဲ့ကြတယ်လို့ပူတဲ့ကြေညာချက်မှာဖော်ပြပါရယ် EU ဖွဲ့ဝင်နိုင်ငံတွေအနေနဲ့ရုရှားကရေနံမဝယ်ဖို့သဘောတူညီချက်တည်းကဒီရှေ့သတင်းပတ်တည်းရရှိနိုင်ဖို့မျှော်လင့်ကြိုးပမ်းနေကြပြီမဲ့ဒါကူဟန်ဂရီနိုင်ငံကတော့ကန့်ကွက်နေသေးပါဂျာမနီနိုင်ငံအနောက်ချမှာလုပ်တဲ့ဒီအစည်းအဝေးကိုယူကရိန်းနဲ့မော်ဒိုဗာနိုင်ငံရဲ့ဝန်ကြီးတွေလည်းတက်ရောက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာဥရောပကိုရောက်ရှိပြီးတော့အခုတနင်္ဂနွေမှာတော့ဂျာမနီမှာလုပ်မဲ့ NATO မြောက်အတ္တလန္တိတ်စစ်ဆေးရေးအဖွဲ့အစည်းအဝေးကိုတက်ရောက်ဖို့ရှိပါတယ်။အခု NATO အစည်းအဝေးမှာယူကရိန်းကိုရုရှားကျူးကျော်စစ်တဲ့အတူဖင်လန်နိုင်ငံ NATO အဖွဲ့ဝင်ဖြစ်လာရေးကိစ္စလည်းဆွေးနွေးဖို့ရှိပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုကြောင့်သူတို့အနေနဲ့ NATO အဖွဲ့ဝင်ဖြစ်ရေးလိုလားတယ်လို့ဖင်လန်နိုင်ငံခေါင်းဆောင်တွေကပြောထားပါတယ်။တဖက်မှာတော့အင်ဂျီရုရှားကဒီလုပ်ရက်ကိုရန်စတဲ့လုပ်ရက်ဆိုပြီးတော့သဘောထားတဲ့အကြောင်းတုံ့ပြန်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်ရမှာလဲယူကရိန်းကနေတိုးဝင်ဖို့ကြိုးစားမှုကြောင့်ဆိုပြီးတော့ရုရှားဘက်ကအကြောင်းပြထားတာပါ။အလားတူပဲဆွီဒင်နိုင်ငံကလည်းနေတိုးဖွဲ့ဝင်ဖြစ်ရေးကိုစဉ်းစားသုံးသပ်နေပါတယ်။တူရကီနိုင်ငံကတော့ဒီနှစ်နိုင်ငံနေတိုးဖွဲ့ဝင်ဖြစ်ရေးကိုကန့်ကွက်နေပါတယ်။ဒီနှစ်နိုင်ငံဟာကတ်တဘုံတွေကိုအားပြီးအမြောက်လုပ်တယ်ဆိုပြီးတော့တူရကီဘက်ကဆွဆွဲထားတာပါ။ဖင်လန်နိုင်ငံရဲ့ဝန်ကြီးကတော့သူနဲ့ဒီတူရကီနိုင်ငံရဲ့ဝန်ကြီးတို့အခုတနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးဖြစ်ရှင်းနိုင်ဖို့မျှော်လင့်နေပါတယ်။ဖင်လန်ဖြစ်စီဆွီဒင်ဖြစ်စီနေတိုးဝင်မယ်ဆိုရင်တော့ဒါဟာသူ့ရဲ့နိုင်ငံလူကြိုးရေးကိုချင်းချောက်မှုအဖြစ်ရှုမိနေတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကတော့သတိပေးနေပါတယ်။ဂျာမနီရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတော့တနင်္လာနေ့ကျရင်တော့ပြင်သစ်နိုင်ငံကိုဆက်သွားဖို့ရှိနေပါတယ်ခင်ဗျာ။
အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာ5မီတာ190 kHz 1505ကနေပြထုတ်လည်ပေးနေပါရှင
်။ VOA American တန်ရဲ့စနေညထိပ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။ယူကရိန်းစစ်ဘလောက်ကြာရှည်နိုင်မလဲဆိုတာမဟာမိတ်နိုင်ငံတွေပေါ်တည်တယ်လို့ယူကရိန်းသမ္မတကပြောလိုက်ပါတယ်။လက်ရှိအဖြစ်ဆိုရင်ယူကရိန်းစစ်3လခန့်တည်းရောက်ရှိနေပါပြီ။ရုရှားကျူးကျော်စစ်ဘလောက်ကြာမှာကိုဘယ်သူမှမမှန်းနိုင်ပေမဲ့ဥရောပနဲ့လွတ်လပ်တဲ့ကမ္ဘာနိုင်ငံတွေပေါ်မူတည်နေပြီးစစ်ကိုအမြန်ဆုံးသတ်နိုင်အောင်ယူကရိန်းဘက်ကတော့အစွမ်းကုန်ဆောင်ရွက်နေတယ်လို့ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကပြောလိုက်တာပါ။ယူကရိန်းဆိုရတဲ့ပြည်သူတွေအနေနဲ့ကိုမြေကိုရေကိုမြ мян လွတ်မြောက်အောင်လုပ်နိုင်သမျှလုပ်နေပြီးစစ်ပွဲမြ мян ပြည်ရေကိုနိုင်စင်ဦးစားပေးဆောင်ရွက်နေကြတယ်လို့သမ္မတဇယ်လန်စကီကနိုင်စင်သတင်းစာရှင်းလင်းပွဲမှာမနေ့ကပြောလိုက်တာပါ။တချိန်တည်းမှာတော့ NATO မြောက်အတ္တလန္တိတ်စာချုပ်စစ်မှားမိတ်ဖွဲ့အမြန်တိုးချဲ့ရေးဖြစ်နိုင်ခြေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ရဲ့အခုဂျာမနီခီးစဉ်ထဲမှာအဓိကထားဆွေးနွေးဖို့ရှိပါတယ်။တချိန်လုံးက NATO အဖွဲ့နဲ့ခက်ခွာခွာနေခဲ့တဲ့ဖင်လန်နဲ့ဆွေဒင်နိုင်ငံတို့ဟာအခုတော့နေတူအဖွဲ့ဝင်ဖြစ်ဖို့ချီးကပ်ဆောင်ရွက်နေပါတယ်ဒါပေမဲ့နေတူအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့တူရကီကတော့ဒါကိုကန့်ကွက်နေပါတယ်ခင်ဗျအစ္စရေးမှာတော့ပြစ်သက်ခံသတင်းထောက်ဇာပနာပွဲတဲ့ရဲတွေဝင်ရိုက်တဲ့ပေါ်အမေရိကန်နဲ့ဥရောပသမဂ္ဂကဥဆောင်ကန့်ကွက်လိုက်ပါတယ်အစ္စရေးအသိခံအနောက်ဘက်ကစစ်စင်ရတဲ့သတင်းယူနေစဉ်ဗိုလ်တူးတွေပြစ်သက်ခံခဲ့ရတဲ့အယ်ဂျာဇီးရာသတင်းထောက်အမျိုးသမီးရဲ့အလောင်းဝိုင်းရံတည်ယူလာသူတွေကိုအစ္စရေးရဲတွေမနေ့ကဝင်ရိုက်ခဲ့တာပေါ့နိုင်ငံတကာကပြင်းပြင်းထန်ထန်ဒီနေ့ရှုတ်ချလိုက်တာပါအသက်52နှစ်အရွယ်ပါလက်စတိုင်းအမေရိကန်သတင်းတောက်ရှာရင်အဘူအဂလက်ရဲ့အတုပကိုဂျေရုဆလင်မြို့ဟောင်းမှာလူတွေထောင်ခန်းတွေချီတက်ရောက်ပြီးတုတ်တံမှာမြေမြုပ်ဖို့အသွာအခုလိုဝင်ရိုက်တာကြောင့်အခေါင်းမြေပေါ်ပြုတ်ကျသွားခဲ့ရပါတယ်ဒီအခေါင်းပြုတ်ကျအောင်ခက်ခက်ခဲခဲကြိုးစားထိန်းသိမ်းခဲ့တဲ့ဝိုင်းရံသက်ဆောင်လာသူတွေတချို့လက်ထက်ကပါလက်စတိုင်းလမ်းတွေကိုလည်းဒုတ်တွေနဲ့ဝင်ရိုက်တဲ့အစ္စရေးရဲတွေကဆွဲလွယူသွားခဲ့ပါတယ်။အခုမြန်ကွင်းပေါ်အမေရိကန်နိုင်ငံအနေနဲ့နက်နက်ရှန်ရှန်ယူကျုံမရဖြစ်ခဲ့ရတယ်လို့ထုတ်ပြန်ခဲ့ချိန်မှာဥရောပသမဂ္ဂ EU ကလည်းမလိုအပ်ဘဲအင်အားသုံးခဲ့တာပေါ်လွန်စွာစိတ်ထိခိုက်မိရတယ်လို့ကြေညာခဲ့ပါတယ်။မြောက်ကိုရီးယားမှာတော့ COVID အဖြစ်များလာပြီးသေဆုံးသူနောက်ထပ်22ဦးရှိလာပြီလို့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားမှာပထမဆုံး COVID အဆုပြုံလိုက်ဖြစ်လာတာစတွေ့ကြောင်းနိုင်ငံပိုင်သတင်းတွေမှာကြေညာခဲ့ပြီးအပြားရှိနေသူတွေနဲ့အခုလိုမနေ့ကထပ်သေးဆုံးကြရတာလို့ KCNA သတင်းဌာနကကြေညာလိုက်ပါတယ်။ဒါအပြင်အခုအချိန်ထိလူပေါင်း 28,000 ကျော်ကိုဗစ်ရောဂါနဲ့ကုသမှုခံယူထားရပြီးသေဆုံးသူစုစုပေါင်းကလည်း 29 ဦးထိရှိလာပြီလို့ KCNA သတင်းဌာနကဆက်ကြေညာခဲ့ပါတယ်။ဒါပေမဲ့ COVID-19 ရောဂါကြောင့်အခုလိုနောက်ထပ်သေဆုံးခဲ့ကြရတာလို့တော့အထူးကြမပြောထားသေးပဲအရင်တူသာ Omicron မျိုးကွဲတဲ့တွေ့ပြီးသေဆုံးခဲ့တာလို့ KCNA သတင်းဌာနကမနေ့ကအတိအကျပြောထားခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင် Kim Jong-un ကလည်းတကမ္ဘာလုံးကိုဗစ်ကူးစက်မှုတန်းပြင်းပြင်းထန်ထန်ခံခဲ့ရပြီးအခုတော့နိုင်ငံထဲမှာအဆိုးဆုံးကပ်ဆင့်ကျရောက်လာတာလို့ အရေးပေါ်လူ့ဓမ္မပါတီစီဝေးမှာဒီနေ့ပြောခဲ့ပါတယ်။ဒါပေမဲ့ဒီ virus ပိုးကကန့်သက်ထိန်းချုပ်ထားလို့ရတဲ့နေရာတွေမှာသာဖြစ်နေတာမို့လုံးဝတားဆီးလို့မရတာတော့မဟုတ်ဘူး။ပြည်သူအလုံးဒီခက်ခဲကိုအမြန်ဆုံးကြော်လွှားသွားနိုင်မှာယုံကြည်ထားကြပါလို့ကင်ကတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ။ကနေဒါဆိုရကတော့လက္ခဏာတမဲ့သူတွေအထိပါပြစ်မှုဖြစ်လာရင်ရေးယူဖို့ဥပဒေပြင်ဆင်ရေးဆွဲနေပါပြီ။အခုပြစ်မှုမျိုးလောလောဆယ်လူများမစင်စားမိကြသေးပဲနိုင်ငံတကာဥပဒေကျွမ်းကျင်သူတွေကတော့အာဃာတခီးသွားမှုကိုစိတ်ဝင်စားမှုများလာနေတာကြောင့်အခုလိုကြိုပြင်သင့်ပြီးလို့အကြံပြုနေပါတယ်။အခုလိုပြင်ဆင်ပြဋ္ဌာန်းမှုရှိတဲ့ကနေဒါရဲ့အာဃာတတဲ့ပြစ်မှုတွေပေါ်ဘလို့တရားစီရင်နိုင်တဲ့ဥပဒေဟာတခြားနိုင်ငံတွေအတွက်လည်းနမူနာဖြစ်လာလိမ့်မယ်လို့ဒီကျွမ်းကျင်သူတွေကဆိုနေပါတယ်။တကယ်တော့လက္ခဏာအဆင့်ထိမရောက်သေးတဲ့နိုင်ငံတကာအာဂတရဲ့စခန်းတက်တော်တရားရေးလုပ်ငန်းစဉ်တွေကိုအရင်ချမှတ်ပြီးသားဖြစ်ပါတယ်။ဒါပေမဲ့လက္ခဏာလိုအဆင့်မျိုးကပိုကျက်ပြတ်တဲ့ဥပဒေလိုတယ်လို့တော့ဩစတြေးလျရှိ Western Sydney တက္ကသိုလ်ရဲ့နိုင်ငံတကာဥပဒေဆိုင်ရာဂုဏ်သောက်ပါမခ Stephen Freeland ကထောက်ပြပါတယ်။နိုင်ငံတကာအာဂတရဲ့စခန်းတက်တော်နိုင်ငံလိုက်ပိုင်ဆိုင်မှုဒေသတွေခွဲထားပေးပြီးသက်ဆိုင်ရာနိုင်ငံသားတစ်မျိုးအတွက်သက်ဆိုင်ရာဒေသမှာသက်ဆိုင်ရာနိုင်ငံဥပဒေတွေကျင့်သုံးဖြစ်ရှင်းဖို့ချမှတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့ဒီအာဂတရဲ့စခန်းနဲ့ပြည်မှုကနိုင်ငံသားတူနဲ့တခြားနိုင်ငံသားတူကြားမှာဖြစ်လာရင်တော့ဒီနိုင်ငံတွေကြားမှာညှိနှိုင်းဖြည့်ရှင်းကြဖို့လည်းသဘောတူထားပြီးဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကုသညဦးနဲ့ကိုဝင်းမင်းတို့ချင်းညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ယူကရိန်းဘက်ကသတင်းကိုပြောပြခြင်းပါတယ်။ယူကရိန်းနိုင်ငံကတောင်အာဆိုက်ခင်းတွေမှာပေါက်ကွဲသေးတဲ့ဘုံတွေဒုံးကျည်ထိပ်ဖူးတွေကြောင့်တောင်သူတွေအသက်ဘေးအန္တရာယ်ဆိုးရင်ရတဲ့အနေအထားကိုရောက်နေပါတယ်။ယူကရိန်းနိုင်ငံမှာနှွေဦးရသည်ဆိုက်ပျိုးကာလရောက်ချိန်မှာတောင်ရသမားတွေလိုအပ်တာကလောင်စာဆီနဲ့မြေဩဇာတွေမဟုတ်ပဲကြီးကားအင်ဂျင်နဲ့ဘုံရှင်တွေသမားတွေလည်းပါဝင်ပါတယ်။ဒီဘုံတွေကြောင့်လည်းဆိုက်ပျိုးသမားတို့အသက်ဆုံးရှုံးခဲ့ပေမဲ့ယူကရိန်းတောင်သူတွေကတော့နိုင်ငံအတွက်စားနပ်ရိက္ခာမပြတ်အောင်စိုက်ပျိုးရေးကိုဆက်လုပ်နေကြပါတယ် AFP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအနောက်တောင်ဘက်ကစိုက်ပျိုးရေးလှုပ်ကိုင်နေသူ Igor Siapa ပိုင်စိုက်ခင်းထဲမှာမပေါက်ကွဲသေးတဲ့ rocket ဒုံးကျည်တွေကျနေတာကိုတွေ့ခဲ့ပေမဲ့သူကတော့ထွန်ရက်ထားတဲ့မြေနေရာတွေမှာအလုတ်ပြက်မခံပဲပြောင်းတွေဆက်ပြီးစိုက်ပျိုးနေပါတယ
် Fermer poveni prezzovate picciasse vini to mucho
ဒီရတဲ့တပတ်ကျော်လောက်မှာကြည်ဘူးတွေကျနေတာကိုတွေ့ခဲ့ပါတယ်ဆိုင်ကွင်းရဲ့အဲ့ဒီဘက်အပိုင်းကိုကျွန်တော်တို့မသွားပါဘူး။ဆိုင်ပြေးဆိုတာကလည်းသူ့အချိန်နဲ့သူလောက်ကကြင်ရတာမို့ရက်ထားလို့မဖြစ်ပါဘူး။ဒါကြောင့်ဆိုင်ပြေးကိုဆက်ပြီးလုပ်နေရတာပါ။ဒီကြည်ဘူးကနေစနစ်တန်ဖြုတ်ပေးဖို့အရေးပေါ်ဝန်ဆောင်မှုအဖွဲ့ကတော့လှမ်းအကြောင်းကြားရပါတယ်
။ကျူးကျော်စစ်အတွင်းယူကရိန်းနိုင်ငံတော်ဝန်ရုရှားတို့အသုံးပြုတဲ့မပေါက်ကွဲသေးတဲ့မြေမြုပ်မိုင်းတွေလက်နက်ကြီးတွေနဲ့ rocket ဒုံးတွေကိုတောင်ယာလောက်ကင်သူတွေရှေ့ရန်ကရင်ဆိုင်ရတာပါ။တောင်သူတွေကစိုက်ရင်ပြိုရင်သူတို့ပိုင်မြေပေါ်မှာကျနေတဲ့လက်နက်ကရိယာတွေရဲ့ဘေးနဲ့လည်းရင်ဆိုင်နေရပါတယ်။မြို့တော် Kif အနီး Google Fjord မှာ Queen Thé ထွန်ဆက်နဲ့ထွန်ရက်နေတဲ့တောင်သူတယောက်မေလပထမပတ်ထဲမှာမိုင်းထိပြီးတော့ဒဏ်ရာခဲ့တယ်လို့ရဲတို့ကပြောပါတယ်။ဒီလိုထွန်ရက်ဆိုက်ပြိုနေတဲ့စစ်လက်နက်ပစ္စည်းပောက်ကွဲလို့ထိခိုက်ဒဏ်ရာရတာအကျဉ်း20ထက်မနည်းရှိပြီလို့ Pro Agro သုတေသနအဖွဲ့ကပြောပါတယ်။ဒါပေမဲ့ဘလောက်ထိပြင်းထန်တယ်လဲဆိုတာကတော့မသိရပါဘူ
း။ CBV element mohut spreadratisya vibukhnikam
။စနစ်တံမှာသူ့လိုလိုပေါက်ကွဲအောင်ချိန်ကိုက်ထားတဲ့ဆက်တက်ချင်းတက်ထားနိုင်ပါတယ်။ဒီလိုလှုပ်ထားတာကြောင့်လေကွင်းထဲကလူတွေအလုံးလုံးနေချိန်လဲထပေါက်ကွဲနိုင်ပြီးလူတွေထိကိုက်နိုင်ပါတယ်
။စစ်ပွဲစကြရဲကမပေါက်ကွဲသေးတဲ့လက်နက်တွေကိုနေ့တိုင်းနေ့ပါရှင်းလင်းနေရတယ်လို့လည်းပြောပါတယ
်။получается сама боевая частина да в ней
находится ဒီ GPU မှာရန်သူကိုထိခိုက်ဒဏ်ရာရစေမဲ့အစိတ်ပိုင်း30လောက်ပါပါတယ်။လေယူထဲမှာဒုံးကျည်ပောက်ကွဲသွားတဲ့အခါပွင့်ထွက်လာတဲ့အပိုင်းစာတွေနဲ့ရန်သူကိုထိခိုက်အောင်လှုပ်ထားတာပါ။ဒါပေမဲ့ဒီ GPU ကလေယူထဲမှာပွင့်မသွားဘဲစိုက်ကွင်းနဲ့ကျသွားတာဖြစ်ပါတယ
်။အခုလိုစိုက်ပျိုးမြေတွေထဲမပောက်ကွဲသေးတဲ့ဘုံတစ်နေ့ကို3လုံးလောက်လိုက်ရှင်ပင်နေရတယ်လို့လည်းဘုံရှင်လင်းရေးအဖွဲ့ကပြောပါတယ်။တချို့တောင်သူတွေကတော့လက်နဲ့ရှိတဲ့နေရာကိုဘုံရှင်လေးရဲ့အဖွဲအတွက်အမအသားတွေလှုပ်ထားပေးပြီးတော့သူတို့အလုပ်ဆက်လုပ်ကြတာပါစစ်ဖြစ်နေပေမဲ့လည်းတိုက်ပွဲမရှိတဲ့ဒေသမှာတော့တိုင်းပြည်စာနာရိက္ခာအတွက်စိုက်ပျိုးသမားတွေမဖြစ်မနေအလုပ်လုပ်ကြရတယ်လို့တောင်သူဆရာပါကပြောပါတယ်ယူကရိန်းဟာကမ္ဘာမှာနေကြာစီအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပြီးဂျုံမုံအထက်ကတင်ပို့တဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်စစ်ပွဲကြောင့်အလုပ်သမားရောလောင်စာစီပါရှားပါလာတဲ့အတွက်စိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်စစ်မဖြစ်ခင်ကာလတုန်းကတော့ရုရှားနဲ့အမေရိကန်ပြည်ရင်ယူကရိန်းဟာကမ္ဘာကိုဂျုံမုံအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပြီးစစ်တုထမြောက်ပြောင်းဆန်အများဆုံးတင်ပို့တဲ့နိုင်ငံလည်းဖြစ်ပါတယ် ရုရှားနဲ့ယူကရိန်းနှစ်နိုင်ငံပေါင်းကမ္ဘာကိုတင်ပို့တဲ့ဂျုံမုံကတွေ30ရာခိုင်နှုန်းအထိရှိတာဖြစ်ပါတယ
်။လက်လောင်ပြောသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်ပါတယ်။ဒီတဲကမှမြန်မာနိုင်ငံတော်ကလူအခွင့်အရေးတွေကိုတင်ဆက်ပေးနေတဲ့ဒုတန်စီစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်မှာတော့လုံခြုံစိတ်ချရတဲ့သွေးသွင်းကုသမှုခက်ခဲလာနေတဲ့အကြောင်းကိုတင်ပြထားပါတယ်။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဗက်ဆင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero ကတို့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အဖက်ဖက်ကယူရင်းနေတဲ့မြမကျမ်းမာရေးစောင့်ရှောက်မှုစနစ်မှာသွေးသွင်းကုသဖို့အတွက်အချိန်မီသွေးရရှိဖို့ကခက်ခဲလာခဲ့ပါပြီ။အစိုးရဆေးရုံတွေကလည်းလူနာတွေကိုသွေးရောင်းနေဆိုတော့ဆွဆွဲခံရတာတွေရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
မြန်မာကျန်းမာရေးစောင့်ရှောက်မှုစနစ်ရဲ့ပြဿနာများစွာတွေကလက်ရှိလူနာတွေကြုံတွေ့နေရတာတခုကတော့လုံခြုံစိတ်ချရတဲ့သွေးသွင်းကုသမှုကိုမြ мян ဆန်ဆန်နဲ့လလန်းမီရနိုင်ဖို့ပါစစ်တပ်အာဏာမသိခင်ကတော့လူနာတွေသွေးလို့ရင်ဆေးရုံနဲ့စေတနာသွေးလူရှင်တွေစီကနေအခမဲ့ရနိုင်ပါတယ်ဒါပေမဲ့အခုတော့သွေးရဖို့ခက်လာတဲ့အပြင်သွေးတဲ့ unit ကိုငွေ3000လောက်နဲ့ဝယ်နေရပါတယ်မအေမီလို့နာမည်လွှဲပြောင်းထားသူကတော့သူ့ရဲ့တအူးကလေးကိုရန်ကုန်ကအစိုးရစီရင်မှခွဲမွေးခဲ့ပါတယ်။ကလေးခွဲမွေးစဉ်ဆောင်းချဖို့လိုတဲ့သူမရဲ့သွေးအမျိုးအစားဖြစ်တဲ့ O- သွေးရဖို့ပရိုက်တာအဖွဲ20လောက်စီကိုဖုန်းဆက်အကူအညီကြောင်းခဲ့ပေမဲ့မရခဲ့ပါဘူး။ဒါအပြင်သူမရဲ့လူမှုကွန်ရက်ဆမ်မနာကနေလည်းအကူအညီကြောင်းစာရေးခဲ့ပေမဲ့အကြောင်းမချူခဲ့ပြန်ပါဘူး။အဲ့ဒီလိုနဲ့မအေမီတယောက်သွေးရှာရင်ဖိစီးမှုတွေများလာပြီးချွဲရီစင်လာကတအိမ်ပွင့်လာလို့တမတ်အချိန်ချက်ကြိုပြီးခွဲကန်းဝင်ခဲ့ရပါတယ်
။ဆဲအောင်မှာပဲတနေအောင်ကိုလူကိုယ်တိုင်လဲလိုက်ချတယ်။အဲရအမျိုးသားရောအဖေတို့တွေရောအဲမျိုးတွေရောအဲ့လိုလိုက်ချတယ်ပုံဆက်ပြီးရောလေ။လိုးမောက်ရှာလို့မရဘူးဖြစ်သွားတယ်။အတရားမဟုတ်ရင်တယောက်တော့ဘောနော်တေးမယ်ပေါ့အဲ့လိုပဲတွေးထားတယ်ရောကိုပဲတေးခိုင်းလိုက်မယ်ပေါ့အဲ့လိုမျိုးပဲတွေးထားတယ်။တယောက်ဝင်နေကကိုထုံသေးပေးထားတယ်အမကြီးရဲ့ဒါပေမဲ့နားကကြားနေရတယ်လေသူကပြောတယ်နော်ဒီလူနာအသွေးလုံးဝမရှိဘူး။သူ15မိနစ်တွင်ရအောင်အပြီးလောက်မှရမယ်ဆိုပြီးအဲ့လိုပြောနေနားထဲမှာကြားနေတယ်။ဩကိုမမျက်လုံးကပြာပြီးတော့လေမူးနေပြီ။ပေးပြီးလို့တောင်းထင်တာခွဲခဲနဲ့ဝင်ပြတ်တာတန်ကောင်းလို့ဒါနှစ်ယောက်စလုံးပြန်ထွက်လာနိုင်တဲ့
မအိမီတက်တဲ့အစိုးရဈေးရုံအပါအဝင်ဈေးရုံ16ရုံနဲ့သွေးရောဂါဌာနတစ်ခုကိုရန်ကုန်အမျိုးသားသွေးဌာနကနေသွေးထောက်ပံ့တာဖြစ်ပါတယ်။အမျိုးသားသွေးဌာနမှာ2019ခုနှစ်ဒီဇင်ဘာလအထိတစ်နှစ်အတွင်းကိုသွေးလူရှင်ပေါင်း9000ကျော်အထိရှိခဲ့ပါတယ်။ဒါပေမဲ့စစ်ကြအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလကစလို့သွေးလူရှင်အရေကျွတ်တိတိတသာကျသွားတယ်လို့ဂျိုးအတန်ကဆက်သွယ်မေးမြန်းထားတဲ့အမည်မဖော်လိုသူပုံမှန်သွေးလူရှင်တချို့ကပြောကြပါတယ်။2020တစ်နှစ်လုံးမှာလည်းကိုဗစ် -19 ကပ်ရောဂါကြောင့်သွေးလူရှင်ကျဆင်းသွားလို့အမျိုးသားသွေးဌာနကနေသွေးလူရှင်လိုအပ်နေကြောင်းထုတ်ပြန်တာမျိုးတွေရှိခဲ့ပါတယ်။ဂျိုးအတန်ကအမျိုးသားသွေးဌာနတာဝန်ခံဒေါက်တာတီယာအောင်ကိုဆက်သွယ်ခဲ့ပေမဲ့အင်တာဗျူးဖြစ်ဆိုဖို့ညင်းဆိုထားပါတယ်။ဧပြီလ26ရက်ကတင်ထားတဲ့အမျိုးသားသွေးဌာနရဲ့ website မှာတော့ A, AB, B သွေးနဲ့ O သွေးကရက်အနည်းငယ်ဇာလောက်သာရှိရဲ့လို့တင်ထားပါတယ်။အမျိုးသားသွေးဌာနရဲ့ website မှာကြေညာနေကြကုမ္ပဏီတွေလူမှုရေးအသင်းအဖွဲ့တွေရဲ့စူပေါင်းသွေးလူဒန်းပွဲတွေဟာလည်းကိုဗစ်ကာလအစကတည်းကရန်နာချပြီးအခုထိသွေးလူဒန်းပွဲတစ်ခုမှမရှိသေးပါဘူး။လူမှုရေးအသင်းအဖွဲ့ကသူတွေဟာလည်းစစ်ကောင်စီရဲ့လိုက်လံဖမ်းဆီးရတွေကြောင့်ရှောင်တိမ်နေရပါတယ်။အမျိုးသားသွေးဌာနကထောက်ပံ့နေတဲ့ရန်ကုန်တိုင်းအတွင်းကအစိုးရဆေးရုံတစ်ခုရဲ့ဆေးရုံအုပ်ကတော့ဆေးရုံမှာရနေကြသွေးခွဲရန်အတိုင်းရနေပြီးသွေးလိုအပ်ချက်ရှိနေတယ်ဆိုတာကိုညင်းဆိုပါတယ်။ဆေးအနာမသိခင်ကတည်းကဆေးရုံလာတက်တဲ့လူနာလဲနေသွားလို့သွေးလိုတဲ့လူနာတိုင်းဆေးရုံကချုပ်ပေးနိုင်တယ်လို့သူကပြောပါတယ်။ဒါပေမဲ့အဲ့ဒီဆေးရုံကိုတက်နေတဲ့လူနာတွေကနေသွေးကူညီကြောင်းတဲ့ပို့စီကတော့လူမှုကွန်ရက်ဆမ်မနာမှာမြင်နေရသေးပါ။အ တွေးလို့အပ်တဲ့အကူအညီတောင်းသူတွေအရင်ကချက်များလာရဲ့လို့တွေးလို့ရှင်ရှာပေးတဲ့ပရာဟိတအလုပ်ကိုလှုပ်လာတာ၁၀နှစ်ကျော်ပြီဖြစ်တဲ့ရန်ကုန်တွေးပရာဟိတအဖွဲ့ဝင်တဦးကပြောပါတယ်ဒီလိုဖြစ်ရတာဟာဆေးအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ကချိန်ချုပ်ထားတဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ဆေးရုံတွေကိုတွေးလို့ရှင်တဲ့သူနေလာတာကြောင့်လည်းပါတယ်လို့သူကပြောပါတယ်
ရင်ဆိုလို့ရှိရင်ဆရာဝန်အင်အားများတယ်ဆိုတော့ဟိုဒါဟိုအဆင်ပြေတယ်ပေါ့နော်အခုကျတော့အဲ့လိုမျိုးမဟုတ်တော့ဘူးဟိုအင်အားလည်းရန်နေတယ်ပြီးတော့ဟိုကြံ့ကြာမှုတွေရန်ရှိတယ်ပြောရမလို့ဟိုတွေ့လူချင်းတွေတော်တော်များများတော့မလူချင်းကြတော့ဘူးဗျအဲ့လိုမျိုးအစိုးရသေးုံနေဆိုရင်လေအခုကျတော့အဲ့လိုမျိုးပေါ့စစ်သေးုံလို့ပါလို့ဆိုလို့ရှိရင်လည်းမလူရတာများတယ်ဗျတွေ့လူချင်းခေါ်အရန်ခက်တာပေါ့ပုဂ္ဂလိကသေးုံဆိုလို့ရှိရင်တော့မချပါဘူးဗျအဲ့လိုမျိုးလူချင်းကြတယ်လူများတယ်လေ
တွေ့22ချိန်လူဘူးတဲ့တွေ့လူချင်းကိုဖြိုးကလည်းအစိုးရစီယုံမှာကြုံရတဲ့ပြောင်းလဲသွားတဲ့အခြေအနေကိုပြောပြထားပါတယ်
။ကျွန်တော်ညီမတယောက်သူ့စကားမှမလူဘူးပေါ့။ပို့သေးရတယ်လို့ရတယ်ဆိုတော့ကျွန်တော်ကသွားလှုပ်ဖို့ကျွန်တော်လိုက်သွားတာဒီဆန္ဒစီယုံ။အဲဒီခွဲသိမ်းမဲ့လူနာတယောက်တော့ဘူး။သွားလှုပ်တော့ဘာပြောလဲဆိုတော့အဲဒီလူနာရှိတဲ့အဆောင်သွားပါတဲ့။အဲဒီအဆောင်မှာသွေးပေါင်သွားချိန်တဲ့။အဲဒီသွေးပေါင်သွားချိန်ဆိုတော့ကျွန်တော်တို့သွားတယ်ကျွန်တော်တို့။အဲဒီစီးနဲ့ကြောက်ကကျွန်တော်မှတ်တာအဲဒီအဆောင်။အဲဒီထောက်ရောက်သွားတော့အဲဒီကဆရာမဘာပြောလဲဆိုတော့ကျွန်တော်တို့သွေးပေါင်းချိန်နေရင်လည်းပုပ်ကိုချိန်ပါတဲ့ကျွန်တော်တို့ကပါတယ်သူသွေးသွားထူတဲ့လူရှင်တွေကအရာမရောက်အရာမဝင်တာလားပေါင်းမဝင်တာလားအဲ့လိုပုံစံမျိုးတွေတော့ခဏခဏအခုနောက်ပိုင်းဖြစ်လာတယ
်ဆေးရုံကလူနာရေးစီကိုသွေးခမ်းမဲ့ပေးရမယ့်အစားရောင်းစားရမျိုးရှိရဲ့လို့ကိုဖြိုးကဆွဆွဲပြောဆိုပါတယ်ဒိုးအတန်ကဆက်သွယ်မိရဲ့အမည်မဖော်လိုတဲ့သွေးလူရှင်ရှာဖေးသူပရာဟိတသမားတယောက်ကလည်းဆေးရုံကသွေးရောင်းစားတာရှိနေပြီတစ်လုံးကို3000ကနေ5000ကျားနဲ့ရောင်းတာလို့ပြောပါတယ်ဒါပေမဲ့ဒိုးတန်ကဆက်သွယ်မင်းမြန်ခွင့်ရတဲ့ဆေးရုံအုပ်ကတော့ဆေးရုံဝန်ထမ်းတွေကနေတွေးရောက်တာမျိုးလုံးဝမရှိဘူးလို့ညင်းဆိုပါတယ်ကိုမောင်ငယ်ကတော့သူ့ညီမနှလုံးခွဲစိတ်ဖို့အတွက် AB သွေးလေးလုံးရှာဖို့ငွေကုန်လူပန်းနဲ့ရှာခဲ့ရပါတယ်နှလုံးခွဲစိတ်မှာဖြစ်လို့မခွဲခင်24နိုင်ရင်ဖောက်ထားတဲ့တွေးရဖို့လိုတာပါခွဲမဲ့မနက်မှာတွေးလူရှင်9ယောက်ရလို့အဆင်ပြေခဲ့ပြီးထင်ခဲ့ပေမဲ့စစ်ကြီးရော2ယောက်သာအဆင်ပြေပါတယ်။ကျန်သူတွေက AB သွေးမဟုတ်ပဲဆေးရုံကြီးလာသွေးစစ်ခံခဲ့တာလန်စရိတ်အတွက်ငွေကြောင်းပြီးလိမ်နေသူတွေဖြစ်ပါတယ်။တယောက်ကိုလန်စရိတ်ဆိုပြီး9000ဝန်းကျင်တောင်းသွားကြတာပါ။ဟ
ိုအနေကိုစဉ်းစားမလုပ်နေရတဲ့အခါမျိုးမှာသူတို့ကအဲ့လိုမျိုးတွေလာပြီးတော့လို့တော့စိတ်ကောင်းတာဖြစ်ရတာပေါ့။နောက်ပိုင်းနေကြတော့ကိုကကြိုးပြီးတော့ပဲပြောထားတာလေသူတို့ဘာကြည့်လို့လဲဆိုတော့ပထမတစ်ခါအဲ့လိုမျိုးဖြစ်သွားတော့လေ။နောက်သူတို့ကလည်းနမှားတဲ့ဖွဲ့တွေကြတော့ကိုကကြိုးပြီးတော့ပြောထားတော့တကယ်လို့ကိုယ်တို့တက်တဲ့လူရစင်မပြီးလို့ရှိရင်ဒီလောက်ဒီလောက်တော့ရည်လေးတွေပြင်နေတယ်မယ်ဒီကျန်တဲ့ဒီလောက်ကြီးတော့ပြင်နေကိုကအဲ့လိုပဲကြိုးပြီးတော့သူတို့စကားချင်းတော့ပြောထားတော့
နောက်ဆုံးမှာညီမဖြစ်သူခွဲစိတ်ဖို့အတွက်လူနေတဲ့သွေးတွေရခဲ့ပြီးမဲ့လဲသူ3သိန်းဝန်းကျင်လောက်ကုန်ကြခဲ့ရပါတယ်ငွေကုန်တာထက်သွေးလူဖို့အကူအညီပေးတဲ့အဖွဲ့တွေနဲ့သွေးလူရှင်တွေအပေါ်ကိုကိုမောင်ငယ်တယောက်အယုံကြည်မရှိတော့ပါဘူးသွေးလိုရဲဆိုနှီးစက်ရအတီးမဲဆွေစီမှာအရင်အကူအညီတောင်းကြည့်ပြီးမရတော့မှအတင်းအဖွဲရည်စီကိုအကူအညီကြောင်းဖို့သူကအကြံပေးပါတယ်မြန်မာမှာနေ့စဉ်သွေးသွင်းကုသမှု900နဲ့ညီများတဲ့သွေး100လီတာဝန်းကျင်လိုအပ်နေရလို့အမျိုးသားသွေးလူပံကဆိုတာရှိပါတယ်ဒီလိုအရေးတကြီးလိုအပ်လာတဲ့အရာဖြစ်တာကြောင့်ပြည်သူတွေဟာသူတို့ရဲ့နေထူနေမြက်တွေမှာသွေးလူပေးခဲ့ကြပါတယ်အလူတန်းနဲ့ပတ်သက်ရင်ရရောလို့ကမ္ဘာအလူတန်းအရရောဆုံးနိုင်ငံစည်းရင်းမှာလဲဖွံ့ဖြိုးဆဲနိုင်ငံဖြစ်ပေမဲ့ထိတ်တန့်အစ်စ်မှာရက်တည်နိုင်ခဲ့ပြီးလူဦးရေရဲ့80ရာခိုင်နှုန်းကအလူအတန်းတွေမှာပါဝင်လှူဒန်းကြပါတယ်။ဒါပေမဲ့စစ်တပ်ကပြည်သူတွေရဲ့ယုံကြည်မှုတွေပြတ်ပြားစေခဲ့ပြီးနောက်မှာတော့အစိုးရစည်းရုံတွေအပါအဝင်အာဏာရှင်နဲ့ဆက်ဆက်တဲ့ဘယ်အဖွဲ့အစည်းကိုမှအထောက်အကူမပေးချင်ကြတော့ပါဘူး။ဆရာဝန်များစွာဟာလည်းအာဏာရှင်လက်အောက်မှာအလုံးမလုံးချင်ကြတော့ပဲ CDM လုံးကြတဲ့အတွက်တနိုင်ငံလုံးရဲ့ကျန်းမာရေးဆောက်ရှောက်မှုအခြေအနေတွေကခက်ခဲတဲ့ခက်ခဲလာခဲ့ပါတယ်ဒီလိုခက်ခဲတွေကြားမှာသွေးလိုအပ်တဲ့လူနာကရော့မသွားတဲ့အတွက်လူနာနဲ့အလှူရှင်အပေါ်အမျက်ချုပ်တဲ့အဖွဲ့အစည်းအမိခံတွေပွဲစားတွေဖြစ်ပေါ်လာခဲ့ရပါတယ်နှလုံးခွဲစားရမယ့်လူနာရဲ့လူနာရှင်ကိုမောင်ငယ်ကြုံရတယ်လို့အလိန်ခံရတဲ့ကိစ္စတွေကြောင့်လူနာရှင်သွေးလူရှင်နဲ့ပရာဟိတအသင်းတွေကြားမှာယုံကြည်မှုရော့နယ်လာကြပါတယ်ကိုဖြိုးကတော့နှစ်နဲ့ချီပြီးအသင်းတွေနဲ့အကျူသွေးလူခဲ့ပေမဲ့အခုတော့သွေးလို့အတဲလူနာရှင်ကိုယ်တိုင်ဆက်သွယ်လာမှသွားလူပေးရတယ်လို့ပြောပါတယ်
။ကျွန်တော်ကတော့ဘာပြောရလဲဒီသွေးနဲ့ပတ်သက်ပြီးတော့မလုံစားကြဘူးပဲကျွန်တော်ကတော့ပြောချင်တယ်။ကိုအသက်အန္တရာယ်နဲ့ရင်းပြီးတော့ ောင်းမဆိုရင်လုံနေရတဲ့အလှူဖြစ်တယ်အတော့ဒီပေါ်မူတည်ပြီးတော့ဟိုတောင်းမဆိုရင်စီးပွားရေးအများမထုတ်ကြဘူးပဲကျွန်တော်ကတော့ပြောချင်တယ
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးအတန်အတန်အဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes လို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
Frontier မြန်မာဝိုင်းတော်သားတွေစုစည်းတင်ဆက်ပေးထားတဲ့ဒုသံစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American သံကနေ2022ခုနှစ်မေလ14ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ32 52နဲ့လိုင်းလက်မီတာ190လောက်ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့ဥတ္တမောင်သံစီစဉ်တင်ဆက်တဲ့ Democracy လူခွင့်နဲ့ခေပြိုင်ကဘာစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ပဋိပက္ခတစ်ခုတည်းကိုဝင်သွားပြီဆိုတဲ့အခါလူတွေရဲ့စိတ်ဟာလည်းပဋိပက္ခကြောင့်ဖြစ်တဲ့စိတ်သဘောသဘာဝအတိုင်းဖြစ်လာတတ်ကြတယ်လို့ပဋိပက္ခလေးလာရေးစာပေတွေကဆိုပါတယ်အဖြူမဲပဲကြီးလာတတ်တယ်သူဖြူငါမဲအစွန်းတွေတွေးလာတတ်ကြတယ်တစ်ဖက်ကပြောစကားတွေကိုကြားပြီးမဲ့ကန်းနေတဲ့နားတွေနဲ့နားထောင်တတ်ကြတယ်လို့ဆိုပါတယ်ဒီလိုနဲ့လူတွေဟာထောင်ချောက်ထဲကြားရောက်တဲ့သဘောဖြစ်လာပါတယ်မြန်မာနိုင်ငံကရောပဋိပက္ခထောင်ချောက်ထဲကထွက်နိုင်ပါမလားဒီတစ်ပတ်ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ္တံကဘာအစည်းအဝေးမှာမြန်မာငင်းငိုင်းရဲ့လုံခြုံရေးအင်စတီကျူကဦးမင်းစောဦးနဲ့ဦးတမောင်သန်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
အဝေးပတ်သက်တဲ့လူတွေကြားမှာဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာသဘောတူညီချက်တွေရဖို့ဆိုလို့ရှိရင်အနိုင်ဆုံးတော့အလုပ်လုပ်လို့ရတဲ့ယုံကြည်မှုရှိဖို့လိုပါတယ်ပြောတဲ့စကားကိုအတိတ်ပဲကောက်ကြရမှာအဖက်ကပြောတဲ့စကားဟာယုံကြည်မှုပေါ်မှာမူတည်ပြီးနားလည်ကောက်ယူပုံကလည်းအမျိုးမျိုးဖြစ်တတ်ကြပါတယ်ဒီပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကဘာအစည်းအဝေးမှာမကြာခင်ကသတင်းဖြစ်တက်လာတဲ့မြန်မာနိုင်ငံကဖြစ်ရပြီးကိုပဋိပက္ခတောင်းယုံကြည်မှုနဲ့အကောက်ယူတောင်းကနေသုံးသပ်ကြည့်ကြပါတယ်ဒီနေ့ဆက်လေးပြဖို့ဖိတ်ခေါ်ထားသူကတော့မြန်မာငင်းချမ်းရေးနဲ့လုံခြုံရေးအင်စတီကျူတော့ဖွဲ့ရဲ့အလုတ်မှုဆောင်အရာရှိဦးမင်းစောဦးဖြစ်ပါတယ်ဦးမင်းစောဦးကြီးခုလို
မင်္ဂလာပါခင
်ဗျအဲမင်္ဂလာပါဦးမင်းစောဦးကြီးအခုတော့မြန်မာသတင်းတွေထဲမှာစစ်ကောင်စီကိုရှောင်လာကြတဲ့သတင်းတွေကျွန်တော်တို့တွေ့လာရတယ်စစ်ကောင်စီဆိုတဲ့တော့ဟုတ်ဖဲနဲ့ပေါ့နော်ကျွန်တော်တို့ဒီမြန်မာတပ်မတော်အနေနဲ့အဖွဲ့အစည်းတစ်ခုအနေနဲ့ပြောလို့ရှိရင်အဲ့ဒီတောင်းတာကြည့်မယ်ဆိုလို့ရှိရင်အခုချိန်နေတွေကဘလို့ရှိတယ်လို့သုံးသပ်ပါမယ်
ဟိုလက်ရှိအနေထားတော့ဒီမြန်မာတပ်မတော်ရဲ့တမိုင်းကြောင်းမှာเนาะဒီပြည်သူလူထုနဲ့အကင်းကွာဆုံးအနေထားကိုရောက်သွားတယ်လို့အဲကျွန်တော်တို့သုံးသပ်လို့ရပါတယ်။1988ကာလမှာအာဒီလူထုအုံကြွားမှုတွေကိုအဲနေနေကတော့ရှိပြီမဲ့အဲဒီနောက်ပိုင်းဖြစ်လာတဲ့အဲဖြစ်ပရိပခါတွေကနေဆက်မှာပဲအဓိကဖြစ်တာပေါ့เนาะပြည်တွင်းမှာကကြတော့နောက်တစ်ခုကလည်း NLD ဦးဆောင်တဲ့အင်အားစုကအာဒီမြေပေါ်နိုင်ငံရေးပါတီနိုင်ငံရေးကိုရွေးခဲ့တဲ့အခါမှာဒီ non violent လှုပ်ရှားမှုကပို့ပြီးတော့အဓိကကျတဲ့အာဒီအာဏာရှင်ဆန့်ကျင်ရေးလမ်းကြောင်းပေါ်မှာရောက်တယ်လက်နက်ကင်တော်လိုင်းရာဒါဒုတိယဒသဖြစ်သွားတယ်ပေါ့နော်အဲဒါပေမဲ့အခုချိန်မှာကျတော့ဒီအာဏာသိမ်းမှုပြီးတဲ့နောက်မှာဒီဆန္ဒပြမှုတို့ဖြိုခွင်းပြီးနောက်မှာဖြစ်လာတဲ့ဒီအတိုက်ခံလှုပ်ရှားမှုအဓိကလှုပ်ရှားမှုက non violent လှုပ်ရှားမှုမဟုတ်တော့ဘဲနဲ့ လက်နက်ကင်တော်လိုင်းဖြစ်သွားတဲ့အပေါ်မှာဒီနိုင်ငံရဲ့အနိုင်တော်များများပါတော့အခုကျွန်တော်စည်ရင်းအင်းနေရဆိုလို့ရှိရင်အဲဒီ၄ဘုံ၃ဘုံလောက်တော့ပြည်နယ်တွေမှာပြည်မြုပ်နယ်တွေမှာပေါ့နော်ဒီမှာပြည်ရဲ့မြို့နယ်အလုံးပေါင်း၄ဘုံ၃ဘုံလောက်ပါဒီအဲလက်နက်ကင်ပြည်ပခါတွေပြက်ခတ်တိုက်ခိုက်မှုတွေအဲ IED တွေပေါ့နော် IED ဒီပေါ့ဘုံခွဲတာတွေပါလေဖြစ်လာတာကျွန်တော်တွေ့ရတယ်ကျွန်တော်ဒါအတိုင်းပြည်ရဲ့အစိပ်ပိုင်းတော်များများမှာဒီလက်နက်ကင်ပြည်ပခါအဲ့တရားမှုဒီအရှိလာတာတွေ့ရတာ။ဒါပေမဲ့တစ်ဆက်တည်းမှာလည်းပေါ့နော်ဒီကျွန်တော်တို့အဲဒီအနေအထားကိုဘယ်လိုမျိုးအဲတပ်မတော်ဘက်ကမြင်လဲတပ်မတော်ခေါင်းဆောင်တွေဘက်ကမြင်လဲဆိုတာလည်းကျွန်တော်တို့ဟိုတီးဖို့တော့ခက်တော့ခက်ပါလိမ့်မယ်။ဟိုလက်ရှိကျွန်တော်တို့2020ဒီနှစ်အလွန်ပိုင်းကိန်းညွန့်နေကြည့်မယ်ဆိုလို့ရှိရင်တော့အဲဒီမြန်မာတပ်မတော်ရဲ့အဲဒီစစ်ဖြန့်ကျက်မှုအနေအထားအများကြီးရှိလျားသွားတယ်အဲဒီအများကြီးတက်တွေကိုဖြန့်နှံရတယ်အဲနောက်တစ်ဖက်ကလည်းဒီစီးပွားရေးအရာကျဆင်းမှုတွေဖြစ်တဲ့အပေါ်မှာလည်းအခုတည်းဒီဟာကိုနလန်ထူအောင်ပြန်လုပ်ဖို့အတွက်ကအချိန်မပေးနိုင်သေးဘူးအဲဒီနောက်ဆုံးအနည်းဆုံးဆက်ဆံနေတဲ့တရုတ်လိုဟာမျိုးကတော့ဒါကမှအစိုးရနဲ့ခက်ကင်းဆက်ဆံလာတယ်အဲပြီးတော့ဟိုကြည့်လိုက်မယ်ဆိုတော့ဘက်ပေါင်းစုံမှာတော့ဟိုအများကြီးစိန်ခေါ်မှုတွေရှိနေတယ်အဲ့ဒီပေါ်မှာလက်ရှိအုပ်ချုပ်နေတဲ့သူတွေအနေနဲ့ဒါကိုဘယ်လိုစဉ်းစားမလဲဘယ်လိုပုံစံနဲ့ချိတ်ကြမလဲဆိုတာတော့ကျွန်တော်ဆက်စောင့်ကြည့်ရအောင်ပေါ့
ဟုတ်ကဲ့တပ်မတော်တဲ့ကြောက်ခရေးပါတီကိုလူတွေကတသားတည်းလို့မြင်နေကြတဲ့အခါကျတော့ဒီအဖွဲ့အစည်းနှစ်ရက်အနေနဲ့လူထုယုံကြည်မှုရအောင်ပြန်ပြီးတော့ဘယ်လိုပြုပြောင်းလဲရေးတွေလုပ်ဖို့လုပ်မယ်လို့မင်းဆိုလို့ထင်
ကျွန်တော်လည်းချက်ခါရေးပါတီကမဟုတ်တော့သူတို့ဘလို့မူဝါဒမျိုးရှိမလဲဆိုတာလည်းကျွန်တော်တော့မပြောရဘူးပေါ့နော်နိုင်ငံရေးပါတီတခုဖြစ်လာပြီဆိုလို့ရှိရင်အဲလူလူကိုကိုပါတီကိုကြားအောင်ကိုပါတီကိုမဲထည့်အောင်စီးရတာပေါ့အစီအုံတဲ့အခါမှာလူလူလက်ခံနိုင်တဲ့ policy မျိုးအဲလူလူလက်ခံနိုင်တဲ့အဲဒီအစီအုံရဲ့တံမျိုးတော့ရှိဖို့လိုတာပေါ့လေအဲဒါကတော့ကျွန်တော်ရေဘူးရတလောက်ပဲကျွန်တော်လည်းပြောတော့မယ်ဒီဘာကြောင့်လဲဆိုတော့ကျွန်တော်လည်းအိပါတီကမဟုတ်တော့သူတို့ပါတီမှာဘယ်လိုမူဝါဒရှိလဲဆိုတော့ကျွန်တော်လည်းပြောတော့ဘူးဟု
တ်ကဲ့ဒီနိုင်ငံကနေတပ်ဖော်တဲ့ရှုမြင်ပုံတွေပေါ့ဖြစ်ရတဲ့ပုံမှာရှုမြင်ပုံတွေဘယ်လိုချက်တွေကောက်ယူပုံတွေကကွာတယ်လို့ကိုမင်းဆိုလို့ထင်တယ်အဲ
ကောက်ယူပုံကွာတယ်ဆိုတာထက်ပေါ့ဗျာဒီရီမန်းချက်ကွာသွားတယ်လို့ဆိုစတော့ပုံသုံးသက်ပါလေ။ကောက်ယူပုံကွာတယ်ဆ
ိုတော့ဘယ်လိုများလ
ဲ။ဒီမန်းချက်ကွာတယ်ဆိုတာကတော့နိုင်ငံတကာကတော့မြန်မာပြည်ပါအခုမြင်တာကဒီမိုကရေစီအပြောင်းလဲတစ်ခုပေါ့နော်။အဲဖြစ်လာတဲ့အချိန်မှာအချိန်ကြီးတစ်ခုရောက်နေပြီ။ဒါပေမဲ့ဒီအာဏာသိမ်းမှုကြောင့်ဒီမိုကရေစီနောက်ပြန်လဲသွားတယ်။ဒါကြောင့်မို့လို့ဒီမိုကရေစီအပြောင်းလဲကိုဖြစ်လာအောင်ပြန်လုပ်ရမယ်။ဟလာလက်ရှိအာဏာသိမ်းတာကိုလက်မခံဘူးဆိုတော့အဲဒီအခြေခံကြီးကြီးကပါလေ။လက်ရှိအာနာလက်ကင်လာတဲ့သူတွေကြတော့ဒီအာနာလက်အာနာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ဖြစ်လာတဲ့စိန်ခေါ်မှုတွေကိုအရင်ဆုံးရင်ဆိုင်မှုဒီစိန်ခေါ်မှုတွေချင်းချောက်မှုတွေအရင်ဆုံးရင်ခိုင်ဖို့ကသူတို့ကပုံပြီးအရေးကြီးတယ်ဆိုတော့အပေါ်ကနေချိကပ်ပါတယ်အဲ့ချိကပ်မှုနှစ်ခုကတော့မတူဘူးပေါ့
ဒီလိုအကြက်တဲတာတွေပေါ့နော်ဒါစိတ်ကောင်းစီအနေနဲ့ကလည်းကျွန်တော်တို့ထွက်ပေါက်ဖြစ်နေ2023ခုနှစ်မှာရွေးကောက်ပွဲကျင်းပမယ်လို့ဒါပြောထားတယ်။ဒါကတော့တကယ်အကြက်တဲကနေထွက်ပေါက်ဖြစ်နိုင်တယ်ကိုပြဆောင်ထင်လား
။ရွေးကောက်ပွဲနဲ့ပတ်သက်နှစ်ပိုင်းရှိပါတယ်။တစ်ပိုင်းကတော့ရွေးကောက်ပွဲတကယ်လုံးလို့ရနိုင်လားမလုံးလို့မရနိုင်လားဆိုတာပဲပေါ့နော်။အဲလက်ရှိမြန်မာပြည်ရဲ့ဒီလုံခြုံရေးအခွင့်အရေးရဒီတရားမြတ်တော်ရွေးကောက်ပွဲတခုလုပ်ဖို့ဆိုတော့အများကြီးခက်ခဲရှိတယ်ပေါ့နော်အထူးသဖြင့် NLD နဲ့ပတ်သက်ပြီးတော့အခုဆို NLD ကဒါအတိုက်ခံပါလိကြီးလို့ဖြစ်သွားတယ်အဲ့တော့သူနဲ့ပတ်သက်ပြီးတော့သူ့ကိုဘယ်လောက်ထိလောက်ခွင့်ပေးမလဲဆိုတာရှိတယ်နောက်တစ်ခုနိုင်ငံရေးပါတီတွေကဟလာမဲဆွတ်စီယုံမှုတွေလက်ရှိလုံခြုံရေးအခြေအနေတွေကဘယ်လောက်များခွင့်ပြုလဲဆိုတော့အပိုင်းမှာရှိတယ်နောက်တစ်ခုကကြတော့လေဒီပြည်သူလူထုကရောဒီရွေးကောက်ပွဲပေါ်မှာဘယ်လောက်စိတ်ဝင်စားလဲဘယ်လောက်မဲလာထဲကြမလဲturnout rate ကပေါ့နော်ဒီ net ထဲတဲ့ဒီအရေးအတွက်ကဘယ်လောက်ထိနည်းသွားနိုင်လဲဆိုတော့အဲမိကွန်းနေအပေါ်မှာရွေးကောက်ပွဲတစ်ခုဖြစ်နိုင်မဖြစ်နိုင်ဆိုတော့ဟိုတွေးဟာတွေလည်းအများကြီးအဲရှိကြပါတယ်အဲနောက်တစ်ချက်ကတော့ရွေးကောက်ပွဲဖြစ်လာပြီဆိုရင်တော့ရွေးကောက်ပွဲကိုအခြေခံပြီးတော့နောက်အစိုးရတစ်ခုဖြစ်လာနိုင်ပြီမဲ့အဲ့ဒီတက်လာတဲ့အစိုးရက 2021ကလို့အပြောင်းလဲမျိုးကိုလုပ်ဖို့အတွက်ကတော့သူတို့မှာအခြေအနေတော့မပြီးတော့ပါဘူး။ဒါကြောင့်မို့လို့နှစ်ဆက်ပြတဲ့ဘက်ကတော့ဒါဒီပြိပခရဲ့ဒီတန်လျာရကြည့်မယ်ဆိုရင်ပြိပခအကြမ်းရောက်နေပြီနှစ်ဖက်လုံးကပန်းနေပြီအဲ့တော့အပြောင်းလဲကိုအားလုံးကလိုချင်တဲ့အပေါ်မှာဟုတ်လားဖြစ်လာတဲ့ဒီအပြောင်းလဲဖြစ်လာနိုင်တဲ့ဒီနေရာလေးအပေါ်ပေါ်နဲ့ဒီ ဒီနေရာလေးပေါ်ပေါ်နဲ့ဒီ space ပေါ်လာတဲ့အပေါ်မှာဒါလေးကိုဝိုင်းပြီးတော့ကျွန်မအားထုတ်ကြတဲ့သဘောပါပဲ။ဘူးဝန်ဆောင်ကြတဲ့သဘောပါပဲ။အေးရိုးတွေကလည်းဘူးဝန်ဆောင်ရခဲ့တယ်။နိုင်ငံတကာကလည်းဘူးဝန်ဆောင်ရခဲ့တယ်။လာဒီ အဲ့အဲ့အားလုံးဆုံသွားတဲ့အခါမှာကျွန်တော်တို့2021မှာ2022ဖြစ်သွားတယ်။အဲ့ဒါပေမဲ့လာမယ့်2023မှာရွေးကောက်ပွဲဖြစ်ခဲ့တဲ့ဆိုရင်တောင်မှာပြိပခါကအကြမ်းမရောက်ပဲနဲ့အသက်ပိုင်းရောက်နေတဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲနောက်ပိုင်းတက်လာတဲ့အစိုးရက2021ကအစိုးရလို့နိုင်ငံရေးဖြေလျှော့မှုတွေလုပ်ဖို့အများကြီးခက်ခဲရှိနေတယ်။ငြိမ်းချမ်းရေးဆိုင်ရာဘောနော်ငြိမ်းချမ်းရေးလုပ်ငန်းတွေ can't give you pit out no. Then Babu are Baluma people, Lumelum Hogulurkema.
Okay. So, no, Kuna, go Miss Ojo daughter of Bono, General Pippa cut than the Adeku. You know what she get it, Dabi May, would they say Letaka Savido, you get a setema. General, a quick move out of it, which is no longer the Chong Zotia, Mangaraga or Piranga or Pia Yokimu, Yashi Labido. ဆွေးနွေးပွဲတွေတဲ့ဟိုဝင်သွားနိုင်တယ်ပေါ့နော်ဒါပေမဲ့အခုချိန်မှာတော့စောစောကွန်မြူနတီပြထားလို့ပဲကွန်မြူနတီအူတို့အဖွဲ့ကလေးလာထားတဲ့လေးလာချက်တွေမှာပြထားတယ်လို့ပဲကျွန်တော်တို့အကြံဖက်မှုပဲတိုက်ပွဲတွေတိုက်ခိုက်တာတွေတဲ့အများကြီးဆင်းသွားကြပါနော်ဒါဒီတော့ပဋိပက္ခရဲ့သဘောမှာလည်းထောင်ချောက်ထဲကိုရောက်သွားကြီးတော်တော်လေးကြက်တဲ့ပုံပြီးကြုံရတယ်အကြက်တဲ့ချင်းတူရင်တောင်းမပဲ
ပြစ်ကတ်တင်းနဲ့ပြောနေတဲ့အကြက်တဲကပုံပြီးဆိုတတ်တယ်လို့ရှိပါတယ်ဆိုတော့ဒီထောင်ချောက်ထဲကထွက်ဖို့ဘောဝယ်ပါမလားဘာတွေလုပ်ဖို့ဘောလုပ်မယ်လို့ကိုမျိုးစုံထင်ပါတယ်အဲမြန်မာပြည်ရဲ့လက်ရှိရှိနေတဲ့နိုင်ငံအကြက်တဲရတော့ဟိုဒီပြစ်ပကထောင်ချောက်ထဲကထွက်ဖို့တော်တော်ပိုခက်သွားတယ်ဆိုတဲ့အနေအထားမျိုးရောက်ပါတယ်ပေါ့နော်ဒါပေမဲ့ဆိုတော့အခုကအရင်တုန်းကကျွန်တော်တို့ပြ အမိတ်စီစမှုရှိတယ်အဲဆွေးနွေးညှိနှိုင်းရတာလားတစ်ဖက်နဲ့ဆွေးနွေးညှိနှိုင်းလို့ပြည်လဲတဲ့တစ်ဖက်နဲ့အပြည့်ရောက်သွားတာပေါ့နော်အခုမြန်မာပြည်မှာဒီအာဏာသိမ်းပြီးနောက်မှဖြစ်လာတဲ့အဲလက်နက်ကိုင်ဒီအဲဒေါ်လာမှုတွေထဲမှာကြည့်မယ်ဆိုလို့ရှင်အဖွဲ့အစည်းတွေအရာနဲ့ကြည့်ပြီးရှိတယ်ဒီလက်နက်ကိုင်တိုက်ပွဲရဲ့သဘောတဘာဝကအမိတ်စီစမှုရှိရတယ်အဲ့လားခိုင်မာတဲ့ centralized command ရှိရတယ်။အဲ့တော့ခိုင်မာတဲ့ centralized command မရှိရင
်အဲဟိုအမိတ်ကဟိုကတခုကနေအမိတ်ပေးတဲ့စနစ်မျိုးပေါ့နော
်။အေးပေါ့အဲ့လိုမစနစ်အဲ့လိုစနစ်မျိုးကခိုင်ခိုင်မာရှိရတယ်။အဲ့လိုခိုင်ခိုင်မာမရှိရင်ဒီတိုက်ပွဲတွေရိုက်ဖို့လည်းခက်တယ်။နောက်ပြီးတော့ငင်းငိုင်းဆွေးနွေးပွဲတွေလောက်ရတာလည်းအများကြီးအခက်အခဲရှိသွားတယ်။အဲ့တော့မမာပြည်ကအခုအဲ့အချင်းတွေကိုအဲရောက်သွားတဲ့အဲသဘောမျိုးဖြစ်နေတာပေါ့နော်။အဲ့တော့ဒီကျွန်တော်တို့ကမြန်မာပြည်ရဲ့လက်ရှိအခက်အခဲကပြိပက္ခတံတရာကထွက်ဖို့ဆိုလို့ရှင်တော့အဓိကတခြားနိုင်ငံတွေတွေ့ကြုံကျွန်တော်ကြည့်မယ်ဆိုလို့ရှင်ဒီပြိပက္ခတံတရာကလည်းလွတ်မြောက်နေတဲ့နိုင်ငံတွေမှာအဓိကအကြောက်တုံးကတော့အာဏာကိုလက်ကင်ထားတဲ့လူတွေကိုယ်တိုင်ကဒီအပြောင်းလဲလုပ်ဖို့အတွက်နိုင်ငံရဲ့တန်တိမ်းရှိလာတဲ့အချိန်မှပဲဒါကပြိပက္ခမြေထွက်လို့ရတာ။အဲ့ဒီတန်တိမ်းမရှိသေးသရွေ့အဲပြိပက္ခတံတရာတွေကထွက်ဖို့ကတော့အများကြီးအခက်အခဲရှိနေပါဦး။ဟု
တ်ကဲ့ဘုမျိုးတို့ဘီအခုလိုဗီဒီယိုမှာဆွေးနွေးပြတဲ့အတွက်ကြောင့်ကျေးဇူးအများကြီးတင်ပါတယ်။အခုဆွေးနွေးသွားတဲ့ဟာတော့ဓမ္မငြိမ်းချမ်းရေးနဲ့လုံခြုံရေး Institute အဖွဲ့ရဲ့အလုပ်ပူဆောင်ရာရှိဘုမျိုးစောဦးဖြစ်ပါတယ်ကျွန်တော်တို့ပါမယ
်။ ကုတမောင်သားတင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါ။အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ American ASEAN ထိပ်သီးအစည်းအဝေးတက်ရောက်ဖို့မြန်မာစစ်ကောင်စီကိုစားပြုသူတွေဖိတ်ကြားမခံရပါဘူး။အမေရိကန်နိုင်ငံကိုရောက်နေတဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်းဒီရှာမတ်တို့ဝါရှင်တန်မှာတွေ့ဆုံခဲ့ကြပါတယ်။ဒီလိုတပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ဝင်းခမောင်တို့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာစစ်ကောင်စီဘက်ကတက်ရောက်ခွင့်မရပါဘူး။မြန်မာအချက်အကျဲဝိုင်းဝန်းဖြည့်ရှင်ပေးနိုင်ရေးအာဆီယံဘုံသဘောတူညီမှု900ကိုအကောင့်ထဲပေါ်ဖို့ဖြက်ကွက်တဲ့အတွက်ဆိုပြီးတော့ထိပ်သီးစည်းဝေးပွဲတွေမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်ထားတာပါ။ဒါကြောင့်လဲမေလ12ရက်နဲ့13နှစ်ရက်တာကျင်းပခဲ့တဲ့အစည်းအဝေးမှာမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတရားခွင်ပေးတဲ့အတွက်စစ်ကောင်စီကိုစားပြုနိုင်ငံခြားရေးဝန်ကြီးဒါမှမဟုတ်အကြီးအကဲတွေကိုမဖိတ်တာဖြစ်ပါတယ်။အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာတော့မြန်မာနိုင်ငံဒီမိုကရေစီလမ်းညွှန်မှုပြန်ရောက်ရေးဖိအားပေးနိုင်ဖို့နီလန်ပေါင်းစုံကိုပါဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအာဆီယံကောင်ဆောင်တွေနဲ့တူချင်းတီးခြားစီတွေ့ဆုံခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဌာနကလည်းမြန်မာနိုင်ငံဒီမိုကရေစီလမ်းညွှန်မှုပြောင်းရေးမှာအမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်မှုကအဓိကကြားတယ်လို့မေလ10ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။စစ်ကောင်စီကိုဖိအားပေးဖို့အာဆီယံရဲ့ဘုံသဘောတူညီချက်900ကိုအပြည့်အဝအကောင့်တွေပေါ်ဖို့အာဆီယံရဲ့ကြိုးပမ်းမှုအပေါ်မှာဆက်လက်ထောက်ခံနေပါတယ်လို့လည်းပြောခွင့်ရသူ Net Price ကပြောဆိုခဲ့တာပါ။အာဆီယံမြန်မာအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတွားရောက်ပြီးတော့ဒီမိုကရေစီရဲ့လှုပ်ရှားသူတွေအပါအဝင်သက်ဆိုင်သူအားလုံးနဲ့အနှစ်သာရရှိရှိဆွေးနွေးနိုင်ရေးဆောင်ရွက်ပေးဖို့လဲပြောခွင့်ရသူ Price ကထိတ်တီးအစည်းအဝေးပွဲမစခင်ရပ်ပိုင်းအလို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာအရေးအာဆီယံရဲ့ဘုံသဘောတူညီမှုကိုစစ်ကောင်စီဘက်ကအကောင့်ထဲဖော်ဖို့ပြက်ကွက်နေပြီးတော့မြန်မာပြည်သူတွေအပေါ်မှာဆက်လက်ဖိနှိပ်အကြမ်းဖက်မှုတွေဆက်လုပ်နေတယ်လို့လဲပြောဆိုသွားပါတယ်။အမေရိကန်အာဆီယံထိတ်တီးအစည်းအဝေးပွဲဟာအမေရိကန်နဲ့အာဆီယံကြားဆက်ဆံရေးအတွက်အရေးကြီးတယ်လို့အာဆီယံကောင်ဆောင်တွေလူကိုယ်ရန်တက်ရောက်တဲ့သမိုင်းဝင်အစည်းအဝေးဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ
်။ဗြိတိန်နိုင်ငံရဲ့ဌာနဒုလက်ထောက်နိုင်ငံရေးဝန်ကြီးဂျန်ပတ်ကမြမအရေးအာဆီယံဘုံသဘောတူညီချက်ကိုအမေရိကန်ကထောက်ခံပြီးသက်ဆိုင်ရာအစုအဖွဲ့တွေအားလုံးနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့မြမအရေးဖြည့်ရှင်မှုအကြံပြုချက်အားလုံးကိုလည်းကြိုဆိုတယ်လို့ VOA နဲ့တိတက်မင်းမြန်ကံမှာပြောဆိုခဲ့ပါတယ်။
And we have continued to work with our ASEAN friends.
မြမအရေးဖြည့်ရှင်ရမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လည်းထိတွေ့ဆက်ဆံတင်နေဆိုပြီးမလေးရှားနိုင်ငံဘက်ကအဆိုပြုချက်ထွက်လာတာနဲ့ပတ်သက်လို့ဗြိတိန်ပြောင်စုရဲ့ရည်တည်ချက်ကို VOA ကမေးမြန်းခဲ့တာပါ။မြမစစ်ကောင်စီကိုအတိအမှတ်မပြုချောင်းနဲ့တိုက်ခတ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးကောက်ခံအစိုးရအဖြစ်အတိအမှတ်ပြုဖို့လိုတဲ့ကြောင်းမလေးရှားနိုင်ငံသားဝင်ကြီးဆက်ဖူရင်အဗ်ဒူလာကမေလ17ရက်နေ့ပန်နာနျူးဌာနနဲ့တီးတက်မေးမြန်းကမ်းမှာပြောဆိုခဲ့တာဖြစ်ပါတယ်။အဲဒီအဆိုကိုမလေးမေးလ်သတင်းစာမှာဖော်ပြခဲ့ပြီးကလေးကတဟအစင်ချင်းမဲ့ပြီးတာဝန်မဲ့ပြောဆိုချက်ဖြစ်တယ်လို့မြန်မာစစ်ကောင်စီဘက်ကကန့်ကွက်တဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။တဟအကြမ်းဖက်မှုတွေကိုအားပေးရရောက်နိုင်တယ်ဆိုတဲ့အဆိုပြုချက်ဖြစ်တယ်ဆိုပြီးကန့်ကွက်ထားတာပါ။မလေးရှားနိုင်ငံသားရေးဝန်ကြီးအဗ်ဒူလာကတော့အခက်အခဲမျိုးမျိုးကြားကရပ်တည်နေတဲ့မြန်မာပြည်သူတွေကိုအားပေးဖို့လိုတယ်လို့မေးမြန်းကမ်းမှာပြောဆိုသွားပါတယ်။ဘရီကတ်သမရဂျိုးဘိုင်ဒန်ရဲ့ဖိတ်ကြားချက်အရအာဆီယံခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးမကျင်းပခင်တရက်အလိုမေလ17ရက်နေ့တုန်းကလည်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေဝါရှင်တန်မြို့တော်မှာအလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးမှာလည်း NUG, NUCC စတဲ့အဖွဲ့အစည်းတွေအပါအဝင်တက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့ထိတွေ့ဆက်ဆံဖို့နဲ့မြန်မာနိုင်ငံအတွက်အကူအညီပေးရေးကိစ္စတွေမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့လက်တွေ့ဆောင်ရွက်ဖို့မလေးရှားနိုင်ငံသားရေးဝန်ကြီးကတိုက်တွန်းပြောဆိုခဲ့ပါတယ်။
အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲကျင်းပနေချိန်မှာပဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်နဲ့မေလ10ရက်နေ့ကဝါရှင်တန် DC မြို့မှာတွေ့ဆုံပါတယ်။ဒေါ်စင်မအောင်ဟာအမေရိကန်အစိုးရအရာရှိတွေအပါအဝင်ထိပ်သီးစည်းဝေးပွဲတက်ဖို့ရောက်နေကြတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတချို့နဲ့ပါတီးခြားစီတွေ့ဆုံခဲ့တာပါ။မေလ7ရက်နေ့ကတော့ဝါရှင်တန်မြို့တော်ကိုထိပ်သီးအစည်းအဝေးတက်ဖို့ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ပတ်ဆွန်ဟွန်ကိုအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကနိုင်ငံခြားရေးဌာနမှလက်ခံတွေ့ဆုံခဲ့ပါတယ်။အာဆီယံအခြေခံမူပေါင်း59ချက်ချင်းအကောင့်ထဲပေါ်ဆောင်ရေးအကြမ်းဖက်မှုရပ်တန့်ရေးနဲ့သက်ဆိုင်သူအလုံးနဲ့တွေ့ဆုံဆွေးနွေးရေးကိစ္စတွေကိုသူ့ဘက်ကတင်ပြဆွေးနွေးခဲ့တယ်လို့ဒုဝန်ကြီးရှာမန်ကတွစ်တာလူမှုကွန်ရက်မှာရေးသားထားပါတယ်။ထိပ်သီးအစည်းအဝေးကျင်းပနိုင်အောင်ထောက်ခံပတ်ပို့တဲ့အတွက်အာဆီယံအလက်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကိုကျေးဇူးတင်တဲ့အကြောင်းနဲ့ နှစ်ဖက်အကျိုးတူစီးပွားရေးကိစ္စတွေမှာအာဆီယံကတစ်ဆင့်ပူးပေါင်းဆောင်ရွက်သွားမယ်ကြောင်းဒုနိုင်ငံခြားရေးဝန်ကြီးဝန်ထမ်းရှာမန်ကကြေညာပြောဆိုခဲ့ပါတယ်
။မြန်မာစစ်တပ်နဲ့ထိတွေ့လှုပ်ဆောင်နေတာလူခွေချိုးပေါက်တာနဲ့တဘောပေါင်ရင်ထိခိုက်ပျက်စီးစေတာစတဲ့အထောက်အထားတွေတွေ့ရှိရတဲ့ကုမ္ပဏီ56ခုကိုပြည်ထောင်နိုင်ငံအခြေစိုက်မြန်မာရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ကအမီမဲစင်းနဲ့ထပ်ပြီးထည့်လိုက်ပါတယ်။ Burma Campaign UK အဖွဲ့ကအမီမဲစင်းတည်သွင်းထားတဲ့ကုမ္ပဏီ182ခုရှိသွားပါပြီ။အများစုကတော့မြန်မာစစ်တပ်နဲ့စီးပွားရေးဆက်ဆက်လှုပ်ဆောင်နေတာ။ဒါမှမဟုတ်မြန်မာစစ်တပ်ကိုစစ်လက်နက်နဲ့စစ်သုံးဆောင်ပစ္စည်းတွေတင်ပို့နေတဲ့ကုမ္ပဏီတွေဖြစ်တယ်လို့ Burma Campaign UK ရဲ့မေလ10ရက်နေ့ထုတ်ပြန်ချက်မှာပေါ်ပြထားပါတယ်။မြန်မာစစ်တပ်ကိုဗန်နာငွေကြေးရရှိအောင်နဲ့စစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတဲ့နိုင်ငံတကာကုမ္ပဏီတွေကိုဖော်ထုတ်နေတဲ့အနေနဲ့ဒီအမီမဲစင်းကိုပြုစုဖော်ပြနေတာဖြစ်ပြီးလူတွေစုလိုက်ပြုံလိုက်တက်ဖြက်စစ်အာဏာသိမ်းပြီးမရေမှုတွေကျူးလွန်နေတဲ့စစ်တပ်နဲ့ထိတွေ့ဆက်ဆံနေဆိုတာဘလို့မှလက်ခံနိုင်စရာမရှိကြောင်းဘာမကံမင်း UK ကပြောပါတယ်အမီမဲစင်းမှာထည့်သွင်းခံရတဲ့ကုမ္ပဏီတိုင်းကိုတလအကြိုတင်ကြောင်းကြလိရှိပြီးသူတို့ရရှိထားတဲ့အချက်လက်တွေမှန်ကန်ခြင်းရှိမရှိဆိုတာနဲ့တကယ်လို့မှားရွေးနေရင်ပြင်ဆင်ခွင့်ကြိုးပေးထားခဲ့တယ်လို့ဘာမကံမင်း UK အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ကိုစစ်ပတ်ဆိုင်ရာအပိုးပစ္စည်းတွေတင်ပို့ရောင်းချမှုနဲ့ရုရှားကုမ္ပဏီ15ခုနဲ့တခြားကုမ္ပဏီတွေကိုအခုအမီမဲစင်းအစ်စ်ထဲထည့်သွင်းလိုက်တာပါအခုအစ်စ်ထုတ်ပြန်လိုက်တဲ့အမီမဲစင်းထဲမှာဗြိတိန်ခြေစိုက်ကုမ္ပဏီနှစ်ခုလည်းပါပါတယ်ဘာမကံပိန်း UK အဖွဲ့ကအမီမဲစင်းကိုဆက်လက်ပြုစုနေဆဲဖြစ်ပြီးလာမယ့်ဇူလိုင်လအတွင်းစရင်းသစ်ကိုထပ်မံထုတ်ပြန်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဒေသပေါင်းစုံမှလက်နက်ကိုင်ပဋိပက္ခတွေကြောင့်နေရစွန့်ထွက်ပြေးနေရတဲ့တိမ်းနဲ့ချီတဲ့ဒုက္ခတွေနေရမပြန်နိုင်တဲ့အချိန်အသက်ပေးလူပြီးတော့ထွက်ပြေးနေရတဲ့ပြည်သူတွေထောင်ချီထပ်တိုးလာပါတယ်။အာဆီယံအသင်းကမြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီပေးရေးကနအူးသက်မှတ်နေမြေထဲမှာပါတဲ့စစ်ကမ်းတိုင်းဒေသထဲမှာတိုက်ပွဲတွေမပြတ်သေးပဲရွာတွေပါမိပေးတင်နေတာပါ။စစ်ကောင်စီရဲ့နေမြေရှင်လည်းစစ်ဆင်ရေးတွေမှာရွာတွေကိုဆက်ပြီးတော့မိချို့ဖျက်ဆီးနေတယ်လို့ဒေသခံတွေကပြောကြပါတယ်။ရွှေဘိုတဝိုက်ကရွာတွေထဲစစ်ကောင်စီတပ်ဝင်လာချိန်မှာထွက်ပြေးလာတဲ့ဒေသခံတယောက်ကအခုလိုပြောပါတယ်
။ငပြိုးရွာပြငပြိုးရွာတဲ့ဝင်ကြီးကငပြိုးရွာခုဟာဆိုရင်နှစ်ချိန်ယောက်ကြမှာပထမတပြားတော့ကရွာတဝက်လောက်ကျော်သွားတယ်ခုတပြားဝင်ကြီးမျိုးရှော့ပြပြီဗျ။ဝိသိန်ကုန်းကတချို့တာပထမတပြားတော့လည်းရွာဒီကုန်းမြောက်ဘက်ကချောင်းယိုးလိုက်ကနေတကြောင်ကုန်းမော်လိုက်ကနေတကြောင်ငပြိုးစီကိုသူတို့ထိတ်ကနေမိုင်းဝင်ပြေးတည်ပြီးတော့ဆွဲခဲ့တယ်နှစ်ချက်
ကျေးရွာတချို့မိရှို့ဖြစ်စီခံရတဲ့ဆိုရယ်တည်င်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပေမဲ့စကိုင်းတိုင်းတွေကနေရာတချို့မှာ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေဟာကျေးရွာတွေထဲအကြမ်းဖက်လုပ်ရတွေဆောင်ရနေတာကြောင့်နှံမြေရှင်းလင်းရေးတွေလုပ်နေတယ်ဆိုတာကိုတော့မကြာမကြာထုတ်ပြန်ပါတယ်။ April 29ရက်ကနေမေ7ရက်အထိစကိုင်းတိုင်းကျေးရွာ၄ရွာလောက်ကခမန်းချေအိမ်တထောင်ကျော်မိလောင်ပြားကျသွားတယ်လို့နေအိမ်မိလောင်တဲ့အခြေအနေကိုလိုက်ပြီးတော့ကြည့်ရှုခဲ့တဲ့ဒေသခံတို့က VOA ကိုပြောပါတယ်။စစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နေမြေရှင်းလင်းရေးတွေလုပ်နေတာကြောင့် PDF နဲ့တိုက်ပွဲဖြစ်ပြီးကျေးရွာတွေလည်းမီးရှို့ခံနေရတာကြောင့်စကိုင်းတိုင်းထဲမှာတင်ပြည်သူ4000ဝန်းကျင်ထပ်ပြီးတော့စစ်ရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။မိုးဥကာလာရောက်လာပြီမလို့ဒေသပေါင်းစုံကဖြစ်တယ်လို့မိုးကာတဲတွေထိုးပြီးနေနေကြရတဲ့စစ်ပြေးဒုက္ခတွေကြောင့်မလဲရှာတွေဥတုတန်းကြောင့်ဖျားနာတာတောက်တုံးရင်မတန်းလို့ဝန်ရောကာတွေပါဖြစ်နေကြတယ်လို့စစ်ရှောင်တွေကပြောပါတယ်။နိုင်ငံတော်ကကုန်စည်နှုန်းနဲ့စီးဆင်းတွေတချိန်ထိုးတက်နေတာကြောင့်ဒုက္ခတွေတဲ့အတွက်ဆန္ဒရိက္ခာနဲ့ဆေးဝါးအလူရှင်တွေလည်းတဖြည်းဖြည်းနှဲပါလာနေတာဖြစ်ပါတယ်။ဒီအချိန်မှာပဲကရင်ပြည်နယ်ဖားပုံခရိုင်ဖက်မှာတော့ KNU ကရင်မျိုးသားအစည်းအရုံးတပ်မဟာ၅ထိန်းချုပ်ရွာဒေသတွေထက်ကရွာတချို့ကိုစစ်ကောင်စီတပ်တွေကလေကြောင်းကပါပုံကျဲပြီးတော့လက်နက်ကြီးတွေနဲ့ပါဆက်လက်တိုက်ခိုက်နေတာပါ။အဲ့ဒီတိုက်ခိုက်မှုတွေကြောင့်ဒီနေ့ April လအထိလေးလတာအတွင်းကရင်ပြည်နယ်တွေကတိတ်ဆုံးရတဲ့ကလေး၁၄ဦးနဲ့40ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းရင်လူခွင့်ရဖွဲ KHRG ကပြောထားပါတယ
်မြန်မာနိုင်ငံမှာနှစ်နှစ်ကျော်ကြာရပ်ဆိုင်းထားခဲ့တဲ့နိုင်ငံသားအခီးအသွားဧည့်သည်ဝင်ရောက်မှုအတွေ့တိုရစ်ဗီဇာကိုမေလ15ရက်နေ့ကစပြီးအွန်လိုင်းကတဆင့်လျှောက်ထားနိုင်ပြီလို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကအတည်ပြုထားပါတယ်ဒါအကရောကကြောင့်ပြီးခဲ့တဲ့2020ခုနှစ်မတ်လအစောပိုင်းလောက်ကစပြီးရနာခဲ့တဲ့ခီးအသွားဗီဇာလျှောက်ထား권ကိုပြန်လည်ခွင့်ပြုပေးလိုက်တာပါဒါပေမဲ့လည်းနိုင်ငံတွင်းမှာစစ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်နေတဲ့လက်နက်ကိုင်ပြည်ပခါတွေကြောင့်ပြည်ပခီးသွားတွေပြန်လည်ဝင်ရောက်လာဖို့ကအခက်အခဲတွေရှိနေပါသေးတယ်။ကိုဗစ်ရောဂါကန့်သတ်ချက်တွေကြောင့်ပြည်တွင်းခီးသွားလုပ်ငန်းတွေလည်းလုံးဝရပ်နားခဲ့ရတဲ့အခြေအနေရှိခဲ့တာပါ။ပြည်တွင်းမှာကဲရောဂါစီးမင်းတွေတဖြည်းဖြည်းဖြေလျှော့ရာကနေပြည်တွင်းခီးသွားလာမှုပြန်စပြုနိုင်ဖို့ရုန်းကန်နေချိန်မှာပဲအာဏာသိမ်းနောက်ဆက်တွဲလက်နက်ကိုင်တိုက်ခိုက်မှုတွေကြောင့်အခုချိန်ထိနလန်ထနိုင်ဖို့ခက်ခဲနေတာပါ။အခု2022ခုနှစ်ဧပြီလပိုင်းမှာတော့ပြည်တွင်းခီးသွွာလာမှုတွေလက်ပတ်တာရှိပေမဲ့ကာယောဂါကာလမတိုင်ခင်2019ခုနှစ်ဧပြီလနဲ့နှိုင်းယှဉ်တော့10ရာခိုင်နှုန်းလောက်ပဲရှိတယ်လို့ခီးသွွာလုပ်ငန်းရှင်တွေရဲ့စီးရင်မှာဖော်ပြပါရတယ်။ မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဘေးနဲ့နိုင်ငံရေးမတည်ငြိမ်မှုအခြေတဲတွေပေါင်းစပ်မှုကြောင့်မြို့ပြလူဦးရေအစည်းအဝေးတည်မှုအခြေအတွက်ဟာသုံးစားလောက်တိုးလာမယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့စစ်တမ်းကလည်းဖော်ပြထားပါတယ်။အဲ့ဒီထဲမှာထိခိုက်တဲ့လုပ်ငန်းတွေထဲကြီးသွားလုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ
်။နန်းလောင်နဲ့ကိုဝင်းခမောင်တို့ပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုလည်းအလှည့်ပေးကြပါတယ်။ရုရှားကျူးကျော်စစ်ကြောင့်ယူကရိန်းခုခံမှုအတွက်အမေရိကန်ကစစ်ရေးနဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ40ဘီလီယံကျော်ဥပဒေကြမ်းအတည်ပြုလိုက်ပါတယ်။သီရိလင်္ကာနိုင်ငံမှာဝန်ကြီးချုပ်ပြုတ်ကျပြီးတော့တောင်ကိုရီးယားမှာတော့သမ္မတစတင်တာဝန်ထမ်းဆောင်ပါတယ်။ဒီလိုတပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရုရှားကျူးကျော်စစ်ကြောင့်မူနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့ပိုဆိုးလာနေတဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးစောင့်ကြည့်စုံစမ်းမှုတွေပိုလုံဆောင်ဖို့ကုလသမဂ္ဂလူအခွင့်အရေးကောင်စီကမေလ12ရက်နေ့ကြာတာရီနေမှာမဲခွဲဆုံးဖြတ်လိုက်ပါတယ
် To date over 1000 civilian bodies have been recovered in the Kyiv region alone.
ယူကရိန်းနိုင်ငံ KF မြို့တော်ဝန်ကြီးမှာအခုသတင်းပတ်တွေအတွင်းလူသေးရုပ်အလောင်းတထောင်တွေ့ရှိခဲ့ရတယ်။ကျူးလွန်မှုအများအပြားဟာကုလသမဂ္ဂလူခွင့်ရေးကောင်စီတုံ့တက်နေတဲ့ရုရှားလုံရဲ့စစ်ရာဇဝတ်မှုမြောက်တဲ့ဆိုတဲ့အနေထားနဲ့အကျုံးဝင်တယ်လို့လဲ UNHRC အကြီးအကဲ Michelle Bachelet က UNHRC အစည်းအဝေးမှာဗီဒီယိုကတစ်ဆင့်ပြောသွားပါတယ်။မရီယိုပိုမျိုးကိုတိုက်ခိုက်ထားတဲ့အတိုင်းတာကအင်မတန်ထိတ်လန့်စရာဖြစ်ရတယ်။အရက်သားတွေထောင်ပေါင်းများစွာတေဆုံးရတယ်။နောက်အသေးစိတ်သိလာရရင်ထိခိုက်သေးမှုအတိုင်းတာကိုပိုရှင်းရှင်းလင်းလင်းသိရမယ်လို့လည်းပြောပါတယ်။ရုရှားကတော့သူတို့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာမဟုတ်ကြောင်းညင်းဆိုထားပါတယ်။ယူကရိန်းကိုစစ်ရေးနဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့အတွက်အမေရိကန်အောက်လွှတ်တော်ကဒေါ်လာ40ဘီလီယံဥပဒေကြမ်းတစ်ရပ်ကိုအင်္ဂါနေ့မေလ10ရက်နေ့ကအတည်ပြုပေးလိုက်ပါတယ်။တိုက်ပွဲကုန်ကျစရိတ်တွေကမသေးပေမဲ့ရန်လိုတိုက်ခိုက်ကျူးကျော်လာတာကိုအလျှော့ပေးလိုက်လို့ပေးဆက်ရမယ့်စရိတ်ကပိုများပါတယ်။ဒါကြောင့်ကျွန်တော်တို့ဒီတိုက်ပွဲထဲမှာဆက်ပတ်သက်နေရတာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ယူကရိန်းကိုကူညီဖို့လွန်ခဲ့တဲ့နှစ်လကလေးကလွှတ်တော်က 13.6 ဘီလီယံကိုချပေးခဲ့ပါတယ်။ယူကရိန်းတောင်ပိုင်းကအိုဒက်ဆာမြို့နဲ့တခြားမြို့ကြီးတွေကိုရုရှားကအရှိန်မြှင့်တိုက်ခိုက်လာနေတဲ့အချိန်မှာပဲအမေရိကန်ကယူကရိန်းကိုအကူအညီတွေထပ်တိုးပေးဖို့အောက်လွှတ်တော်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှနှစ်ပေါင်း40အတွင်းအစိုးဆုံးရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမှုတွေနဲ့ငွေကြေးဖောင်းပွားမှုတွေကိုဦးစားပေးကင်တွယ်သွားမယ့်အကြောင်းသမ္မတဂျိုးဘိုင်ဒန်ကအမေရိကန်ပြည်သူတွေကိုကတိပေးပြောဆိုပါတယ်
။ I want every American to know that I'm taking inflation very seriously and it's my top domestic priority.
ငွေကြေးဖောင်းပွားမှုကိုတိုက်ဖျက်ရေးကိစ္စအထူးအလေးနက်ထားဆောင်ရွက်နေရဲဆိုတာအမေရိကန်နိုင်ငံသားတိုင်းကိုအသိပေးလိုတဲ့ဒီကိစ္စကပြည်တွင်းအရေးကိစ္စတွေထဲမှာထိတ်တန့်ဦးစားပေးဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကမေလ10ရက်နေ့ကအင်ဖြူတော်မှာပြောသွားတာပါစင်နုံကြီးမြင့်မှုတွေဟာယူကရိန်းကိုကျူးကျော်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လှုပ်ရက်နဲ့ကိုဗစ်ကရောဂါဖြစ်ပွားမှုတွေရဲ့အကျိုးဆက်တွေကြောင့်ဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်အမေရိကန်ပြည်ထောင်စုမှာလွတ်တော်သက်တမ်းဝက်ရွေးကောက်ပွဲတွေကျင်းပတော့မယ့်အချိန်ဖြစ်တာကြောင့်ငွေကြေးဖောင်းပွားမှုကင်တွဲရေးဟာနိုင်ငံရေးအရာလဲအယုံဆိုင်နေတဲ့ကိစ္စဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုတိုက်ဖျက်ရေးမှာဒီမိုကရက်ပါတီအနေနဲ့ရီပါဘလီကန်ပါတီထက်ပိုပြီးကောင်းတဲ့အစီအစဉ်တွေရှိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်သူတွေကြားမှာတော့သမ္မတဘိုင်ဒန်ရဲ့စီးပွားရေးအပေါ်ကင်တွဲမှု40ရာခိုင်နှုန်းပဲလက်ခံတယ်လို့လူရုစစ်တမ်းတွေမှာဖော်ပြပါတယ်။ဗန်နာရေးအကြတဲ့နဲ့စီးပွားရေးတိုက်ခတ်မှုကိုရင်ဆိုင်နေရတဲ့သီရိလင်္ကာနိုင်ငံမှာဝင်ကြီးဆုံးမဟင်ဒါရက်ချာဘက်ဆာယာရုကနေတနင်္လာနေ့ကနှုတ်ထွက်သွားပါတယ်။စီးပွားရေးပြဿနာတွေကြောင့်အစိုးရအဖွဲ့နှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုမှုတွေတင်းပတ်နဲ့ချီရှိနေချိန်မှာဝင်ကြီးဆုံးယာရုကနေနှုတ်ထွက်သွားတာဖြစ်ပါတယ်။ဗန်နာရေးကြက်တဲမှုကြောင့်နိုင်ငံသားချင်းွေတွေကိုပြန်မဆက်နိုင်မဲနိုင်ငံဒေဝါလီခံရမဲ့အခြေအနေမှာကြာရောက်နေပါတယ်။ဗန္ဒာရေးစီးပွားရေးအခြေအနေတွေကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေရှိနေသလိုပါလီမန်မှာလည်းအစိုးရအပေါ်အယုံကြည်မရှိအဆိုတင်သွင်းမှုတွေရှိခဲ့ပါတယ်။ဝင်ကြီးချုပ်ယာဒူးကနေနှုတ်ထွက်သွားတဲ့မဟင်ဒါရာဂျပက်ဆာဟာသီရိလင်္ကာဝင်ကြီးချုပ်အဖြစ်2004ခုနှစ်ကနေ2005ခုနှစ်ထိတာဝန်ယူခဲ့ဘူးသလို2005ခုနှစ်ကနေ2015ခုနှစ်အထိသီရိလင်္ကာသမ္မတအဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာဖာဒီနန်မာကော့စ်ဂျူနီယာအနိုင်ရသွားတဲ့အပေါ်ဂုဏ်ယူတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ ဖိလပိုင်ရွေးကောက်ပွဲကနေဦးမဲရွေတွက်မှုတွေအားလုံးနီးပါးရွေတွက်ပြီးသွားချိန်မှာမာကော့စ်ဂျူနီယာကသူ့ရဲ့အနီးဆုံးပြိုင်ဘက်ထက်မဲရလက်အများကြီးတာလုံနေတာကြောင့်ဒီရွေးကောက်ပွဲမှာအနိုင်ရတယ်လို့ဗိုလ်တပုနေ့ကကြေညာခဲ့ပါတယ်မဲရလတ်တွေကိုလွှတ်တော်ကအတီးပြုတ်ပြီးတဲ့နောက်ဂျွန်လ30ရက်နေ့မှာတမရနဲ့ဒုတိယတမရတို့ကတမရတာဝန်တွေကိုစတင်ထမ်းဆောင်နိုင်မှာဖြစ်ပါတယ်။တမရတက်ဟာကိုဗစ်အလွန်စီးပွားရေးကိုကင်တွယ်ရမှာဖြစ်ပြီးစီးရဲမှုမညီမျှမှုမွတ်စလင်နဲ့ကွန်မြူနစ်သဘုံထားမှုနဲ့နိုင်ငံရေးအရာစိတ်ဝမ်းကွဲပြားမှုတွေကိုဆက်ခံကြရမှာဖြစ်ပါတယ်။ဒီပြဿနာတွေကလည်းရခင်သမရတွေဖြစ်ကြပြီးသူတို့ဖခင်တွေဖြစ်ကြတဲ့ဖာဒီနန်မာကုစ်အကြီးနဲ့ဒူလာဒီတို့လက်ထက်မှာအဲ့ဒီပြဿနာတွေကကြီးလာခဲ့တာပါအခုအနိုင်ရတဲ့ဖာဒီနန်မာကုစ်ဂျူနီယာရဲ့အဖေဖြစ်သူဖာဒီနန်မာကုစ်ဟာဖိလစ်ပိုင်နိုင်ငံကို1965ခုနှစ်ကနေ1986ခုနှစ်အထိအုပ်ချုပ်ခဲ့ပြီးဆယ်စုနှစ်တခုလောက်နီးနီးကိုတော့စစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်သွားခဲ့တာဖြစ်ပါတယ်အိမ်နောက်1986လူရုအာနာတော်လန်ရဲ့အတွင်းသူဟာရာတို့ကနေပြုတ်ကြပြီးဖိလစ်ပိုင်နိုင်ငံကနေပြည်ပကိုထွက်ပြေးခဲ့ရပါတယ်။တန်ဂရီးယားနိုင်ငံရွေးကောက်ခံသမ္မတတဲ့ယွန်းချက်ကျွန်းအင်္ဂါနေ့မေလ10ရက်နေ့ကပဲစံသစ္စာကျင်းပသွားပြီးတနင်္လာနေ့ညတကောင်ချိန်ကစလို့သမ္မတတာဝန်တရားဝင်စတင်ထမ်းပါတယ်။ရှေယိုဝါဒီယွန်းချုကယိုကအန်နီယယ်ပြုချင်းချောင်းနေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုတွဲဆုံဆွေးနွေးအဖြစ်ရှာတဲ့နည်းနဲ့လှုပ်ဆောင်သွားမယ်လို့ပြောကြားလိုက်ပြီးမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းမယ်ဆိုရင်စီးပွားရေးတိုးတက်အောင်လှုပ်ဆောင်ပေးမယ်လို့ရရဲတင်းတင်းပြောကြားလိုက်ပါတယ်။တောင်ကိုရီးယားမှာလက်တလုံးရင်ဆိုင်နေရတဲ့စီးပွားရေးအကြမ်းတမ်းနဲ့ပတ်သက်လို့ထည့်သွင်းပြောဆိုရမှာတော့နိုင်ငံရေးအရာသဘောထားကွဲပြားမှုတွေနက်နက်ရှိုင်းရှိုင်းဖြစ်နေတာနဲ့ဝင်းဝေးမမျှတမှုဖြစ်နေတာတွေပပျောက်ရေးဆောင်ရွက်သွားမယ်လို့သမ္မတတက်ကပြောပါတယ်။လေလာသူတွေကတော့မြောက်ကိုရီးယားနျူကလ িয়ার အရေးတရုတ်နဲ့အမေရိကန်အပြိုင်မှုနဲ့ကိုဗစ် -19 ကပ်ရောဂါကူးစက်မှုအပြီးစီးပွားရေးပြန်လည်နှိုးထောင်အောင်လှုံ့ဆော်မှုကိစ္စတွေကတောင်ကိုရီးယားသမ္မတတက်အတွက်အဓိကစိန်ခေါ်မှုတွေအဖြစ်သုံးသပ်ကြပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကမှရှိတဲ့ဂျနင်းမြို့ကပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုအပေါ်အစ္စရေးစစ်တပ်ရဲ့ဝင်ရောက်စီးနင်းမှုကိုသတင်းယူနေတဲ့အယ်ဂျာဇီရာရုပ်သံဌာနကသတင်းတောက်ရှရင်းအဘူအခလာတနတ်ထီမန်သိဆုံးသွားပါတယ်။အသက်52နှစ်အရွယ်ပါလက်စတိုင်းနယ်ပွားအမေရိကန်သတင်းတောက်ရှရင်းဟာအာရဗီဘာသာနဲ့ထုတ်လွှင့်တဲ့အယ်ဂျာဇီရာရုပ်သံမှာလူသိများကြော်ကြားတဲ့သတင်းတောက်တစ်ယောက်လည်းဖြစ်ပါတယ်။သူနဲ့အတူသတင်းယူနေစဉ်ထိခိုက်ဒဏ်ရာရခဲ့တဲ့အယ်လီအယ်ဆာမုဒ်ကအစ္စရေးတို့လက်ချက်နဲ့တနတ်ထိမှန်တာလို့ဆွဆွဲပါရယ်အစ္စရေးဝန်ကြီးချုပ်ကတော့ပါလက်စတိုင်းတို့ဘက်ကပြစ်လိုက်တဲ့တနတ်ကြီးထိမှန်တာဖြစ်နိုင်တယ်လို့ဆိုပါရယ်ဝါရင်သတင်းတော့တည်ဆုံတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့အမေရိကန်တန်ယုံကလည်းတောင်းဆိုထားပါရယ်ရှင
်တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအလိမ္မာကပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတလက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။အာဆီယံနိုင်ငံတွေကိုယူကရိန်းကျူးကျော်ဆင်းနဲ့ပတ်သက်ပြီးတော့ခိုင်ခိုင်မာမာယက်တီပေးကြဖို့ American ဘက်ကတိုက်တွန်းနေပေမဲ့လည်းအခု American အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမှာတော့ယူကရိန်းဆင်းနဲ့ပတ်သက်လို့ရုရှားကိုဝေဖန်ရှုတ်ချတာတွေထွက်မလာခဲ့ပါဘူး။ရုရှားသမ္မတပူတင်ကိုဝေဖန်တာမျိုးအာဆီယံနိုင်ငံတွေကသတိထားရှောင်ကျဉ်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကြားဖတ်တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်ပြီးနိုင်ငံရေးကျင်းသားတွေလွတ်ပေးဖို့ American နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာပြည်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအချိန်မီကောင်းထက်ဖို့ဆောင်ရွက်ဖို့ American အာဆီယံထိပ်သီးဆွေးနွေးပွဲအပြီးပူးတွဲကြေညာချက်မှာတိုက်တွန်းခဲ့တာဖြစ်ပါတယ်လက်ရှိကြုံနေရတဲ့မြန်မာအခြေတဲ့အခြေအနေပေါ်မှာလည်းအလွန်အမင်းစိုးရိမ်မိတယ်လို့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကဖော်ပြကြပါတယ်ဒီထိပ်သီးစည်းဝေးမှာမြန်မာစစ်ကောင်စီကြီးကဲကိုဖိတ်ကြားခြင်းမပြုဘဲမြန်မာနိုင်ငံကိုစားပြုနေရမှာခုံလွတ်ကိုသာချထားခဲ့တာဖြစ်ပါတယ်အစည်းအဝေးကျင်းပနေတဲ့အချိန်ထဲမှာပဲကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မောင်ကိုအမေရိကန်အစိုးရကခေါ်ယူတွေ့ဆုံခဲ့တာကြောင့်မြန်မာစစ်ကောင်စီဘက်ကအမေရိကန်အစိုးရရဲ့ရည်တည်ချက်ပေါ်မှာလည်းပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညအစည်းအဝေးထုတ်လွှင့်ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Charles Smock နဲ့ TN1 တို့ဖြစ်ပါတယ် View American တန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 လိုင်းတိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.